នៅក្នុងការផ្សាយជាបន្តបន្ទាប់ទៅនេះលោកអ្នកនឹងបានស្ដាប់ព័ត៌មានអន្តរជាតិលើកទី2សេចក្តីរាយការណ៍អំពីលោកនាយករដ្ឋមន្ត្រីហ៊ុនសែនតវ៉ានិងត្អូញត្អែពីជំនួយអប់រំរបស់សហរដ្ឋអាមេរិកដែលជួយសិស្សស្រីត្រឹមថ្នាក់វិទ្យាល័យដែលលោកចាត់ទុកថាជាជំនួយនេះនឹងនាំជាបន្ទុកធ្ងន់ដល់រដ្ឋាភិបាលរបស់លោកដោយសារសហរដ្ឋអាមេរិកមិនជួយឲ្យបានចាប់ចុងចាប់ដើមសហរដ្ឋអាមេរិកប្រមានអឺរ៉ុបអំពីកំណើនគម្លាតនៅក្នុងការចំណាយរបស់អង្គការអូតង់ប៉ូលីសប្រទេសបង់ក្លាដេសប្រកាសផែនការចាប់ខ្លួនពួកជ្រុលនិយមខាងសាសនាដែលបានគំរាមកំហែងធ្វើឃាតលោកអាជីវិតរយសអ្នកសរសេរអត្ថបទក្នុងបណ្ដាញអ៊ីនធឺណិតសញ្ជាតិអាមេរិកកាំងដើមកំណើតបង់ក្លាដេសដ៏ល្បីឈ្មោះម្នាក់តទៅនេះលោកជឹងប៉ូជិនសូមជូនដើមរឿងនៃព័ត៌មានសំខាន់ៗនៅយប់នេះ
ប្រធានាធិបតីប្រទេសយូម៉ែនរត់គេចចេញពីវិមានប្រធានាធិបតីនៅពេលដែលពួកឧទាមហូទីរុញទៅមុខចិននិយាយថាធនាគារអាស៊ីដែលបានស្នើឡើងនោះប្រហែលមានសាខានៅឯបរទេសការវាយប្រហាររបស់ប៉ាគីស្ថាននៅជិតព្រំដែនអាហ្គានីស្ថានបានសម្លាប់ពួកជនសកម្មប្រយុទ្ធ30នាក់
លំដាប់តទៅនេះលោកជឹងប៉ូជិនសូមជូនព័ត៌មានអន្តរជាតិសូមអញ្ជើញលោកប៉ូជិន
អរគុណពួកមន្ត្រីយេម៉ែននិយាយថាប្រធានាធិបតីអាប់រ៉ាប៊ូម៉ាន់ស៊ូហាឌីបានរត់គេចចេញពីវិមានរបស់លោកនៅក្នុងទីក្រុងអាដិនភាគខាងត្បូងទៅកាន់ទីកន្លែងមួយដែលមិនប្រាប់ឲ្យដឹងនៅក្នុងទីក្រុងនៅថ្ងៃពុធនេះនៅពេលដែលពួកអ្នកប្រយុទ្ធហ៊ូទីបានបន្តរុលទៅទីខាងត្បូងពួកមន្ត្រីបានបដិសេធសេចក្តីរាយការណ៍កាលពីដំបូងថាលោកប្រធានាធិបតីហាឌីបានចាកចេញពីទីក្រុងនោះទីក្រុងអាដិនជាទីកន្លែងជ្រកពួនរបស់លោកហាឌីចាប់តាំងពីខែមុនមកនៅពេលដែលលោកបានគេចខ្លួនពីការឃុំខ្លួននៅក្នុងផ្ទះដោយក្រុមហ៊ូទីនៅក្នុងរដ្ឋធានីសាណាអាហើយលោកបានទៅទីក្រុងនៅឈូងសមុទ្រអាដិនដើម្បីព្យាយាមបង្កើតរដ្ឋាភិបាលរបស់លោកនៅទីនោះក្រុមហ៊ូទីបានកាន់កាប់រដ្ឋធានីសាណាអាកាលពីខែកញ្ញាឆ្នាំទៅហើយបានរុលទៅទិសខាងត្បូងឆ្ពោះទៅកាន់ទីក្រុងអាដិនសេចក្តីរាយការណ៍បានប្រាប់ឲ្យដឹងថាប្រធានាធិបតីហាឌីបានរត់គេចខ្លួនបន្ទាប់ពីពួកឧទាមបានត្រួតត្រាមូលដ្ឋានអាកាសអាឡានាតដែលស្ថិតនៅចម្ងាយ60គីឡូម៉ែត្រភាគខាងជើងទីក្រុងនោះបន្ទាប់ពីការប្រយុទ្ធជាមួយកងកម្លាំងរដ្ឋាភិបាលដែលគ្រប់គ្រងប្រធានាធិបតីហាឌីមូលដ្ឋានអាកាសអាឡានាតជាកន្លែងស៊ើបការសម្ងាត់ដ៏សំខាន់ត្រូវបានប្រើប្រាស់ដោយបុគ្គលិកសហរដ្ឋអាមេរិកនៅក្នុងយុទ្ធនាការយន្តហោះគ្មានមនុស្សបើកដ្រូនដើម្បីវាយប្រហារពួកជនសកម្មប្រយុទ្ធអាល់កេដាដែលមានទីតាំងនៅក្នុងប្រទេសយេម៉ែនសហរដ្ឋអាមេរិកបានប្រកាសកាលពីថ្ងៃសៅរ៍សប្តាហ៍មុនថាបុគ្គលិករបស់រដ្ឋខ្លួនដែលនៅសេសសល់បានចាកចេញពីប្រទេសយេម៉ែនពីព្រោះតែសន្តិសុខនៅទីនោះកាន់តែដុនដាបឡើងប្រទេសចិនបានប្រាប់ឲ្យដឹងថាធនាគារអាស៊ីដែលខ្លួនបានស្នើឡើងប្រហែលមានការិយាល័យនៅក្នុងប្រទេសផ្សេងៗទៀតដែលជាចំណាត់ការមួយដើម្បីធ្វើឲ្យស្ងប់ការព្រួយកង្វល់ថាធនាគារនោះនឹងក្លាយជាឧបករណ៍ខាងនយោបាយរបស់ចិននេះតាមសេចក្តីរាយការណ៍របស់ភ្នាក់ងារទីភ្នាក់ងារព័ត៌មាន AP លោកស៊ីយ៉ាវប៊ីនអនុរដ្ឋមន្ត្រីការបរទេសចិនបាននិយាយនៅថ្ងៃពុធនេះក្នុងប្រព័ន្ធ website របស់ក្រសួងការបរទេសរបស់លោកថាធនាគារវិនិយោគទុនហេដ្ឋារចនាសម្ព័ន្ធនឹងស្ថិតនៅក្នុងទីក្រុងប៉េកាំងក៏ប៉ុន្តែសមាជិករបស់ធនាគារនឹងពិភាក្សាគ្នាថាតើនឹងបើកសាខាការិយាល័យដែរឬទេចិនបានស្នើបង្កើតធនាគារនេះនៅឆ្នាំ2013ដើម្បីផ្តល់ហិរញ្ញវត្ថុដល់ការសង់សាងផ្លូវថ្នល់ហើយនឹងហេដ្ឋារចនាសម្ព័ន្ធផ្សេងៗទៀតរដ្ឋាភិបាលសហរដ្ឋអាមេរិកបានសម្ដែងនូវការមិនសប្បាយចិត្តថាធនាគារនេះអាចធ្វើឲ្យប៉ះពាល់ដល់ធនាគារពិភពលោកហើយនិងស្ថាប័នអន្តរជាតិផ្សេងៗទៀតប្រទេសអង់គ្លេសបារាំងអាល្លឺម៉ង់បានចូលរួមជាមួយប្រទេសឥណ្ឌា New Zealand និងរដ្ឋាភិបាលនៅតំបន់អាស៊ីនិងមហាសមុទ្រប៉ាស៊ីហ្វិកផ្សេងទៀតដោយនិយាយថាពួកគេចង់ក្លាយជាសមាជិករបស់ធនាគារនេះរដ្ឋាភិបាលទីក្រុងប៉េកាំងបានសន្យាដាក់ប្រាក់មុនដំបូងចំនួន50,000,000 ដុល្លារពួកអាញាធរក្នុងប្រទេសប៉ាគីស្ថាននិយាយថា យន្តហោះយោធាដែលសង្ស័យថាបានវាយប្រហារលើទីកន្លែងលាក់ខ្លួនរបស់ពួកភេរវជននៅជិតព្រំដែនជាមួយប្រទេសអាហ្គានីស្ថាននៅថ្ងៃពុធនេះបានសម្លាប់ពួកជនសកម្មប្រយុទ្ធយ៉ាងហោចណាស់ក៏30នាក់ដែរសេចក្តីថ្លែងការណ៍របស់កងទ័ពបានប្រាប់ឲ្យដឹងថាកន្លែងផ្ទុកអាវុធនិងឃ្លាំងរំសើពីរកន្លែងបានត្រូវកំទេចចោលនៅក្នុងការវាយប្រហារតាមអាកាសនៅដាច់ស្រយាលនៅក្នុងស្រុកខៃបឺរបស់ពួកកុលសម្ព័ន្ធនៅក្នុងខណៈនោះដែរការវាយប្រហារដោយយន្តហោះគ្មានមនុស្សបើក drone របស់សហរដ្ឋអាមេរិកនៅព្រឹកថ្ងៃពុធនេះក្នុងតំបន់ភាគអេសានប្រទេសអាហ្គានីស្ថានត្រូវបានរាយការណ៍ថាបានសម្លាប់ពួកអ្នកប្រយុទ្ធតាលីបានប៉ាគីស្ថានយ៉ាងហោចណាស់ក៏20នាក់ដែលបានបង្កើតទីតាំងនៅព្រំដែនក្នុងទឹកដីអាហ្គានីស្ថានពួកជនសកម្មប្រយុទ្ធរដ្ឋអ៊ីស្លាមបានអះអាងទទួលខុសត្រូវនៅថ្ងៃពុធនេះចំពោះការបំផ្ទុះគ្រាប់បែកអតិឃាតកាលពីមួយថ្ងៃមុននៅក្នុងទីក្រុងបេងហ្គាហ្ស៊ីភាគខាងកើតនៃប្រទេសលីប៊ីដែលបានសម្លាប់ទាហានរដ្ឋាភិបាលយ៉ាងហោចណាស់ក៏17នាក់ការវាយប្រហារកាលពីថ្ងៃអង្គារបានទាក់ទិនទៅនឹងរថយន្តមួយគ្រឿងបានបើកបុកចំណុចឆែកឆេររបស់កងទ័ពអំពើហិង្សាកាលពីពេលថ្មីៗនេះកើតមានឡើងនៅពេលដែលអង្គការសហប្រជាជាតិបានដាក់ស្នើផែនការដែលមាន6ចំណុចដើម្បីជំរុញឲ្យមានការចរចាសន្តិភាពនៅក្នុងប្រទេសដែលងាយស្រួលបែកបាក់ដោយសារការប្រយុទ្ធគ្នារវាងកងទ័ពរដ្ឋាភិបាលនិងពួកកងជីវពលដែលទូតាប្រទេសនោះ
លោកនាយករដ្ឋមន្ត្រីហ៊ុនសែនតវ៉ានិងត្អូញត្អែពីជំនួយអប់រំរបស់សហរដ្ឋអាមេរិកដែលជួយសិស្សស្រីត្រឹមថ្នាក់វិទ្យាល័យដោយលោកចាត់ទុកថាជំនួយនេះនឹងនាំជាបន្ទុកធ្ងន់ដល់រដ្ឋាភិបាលរបស់លោកដោយសារសហរដ្ឋអាមេរិកមិនបានជួយឲ្យបានចប់ចុងចប់ដើមលោកនាយករដ្ឋមន្ត្រីហ៊ុនសែនបានស្នើសុំគម្រោងរបស់លោកស្រីភរិយាប្រធានាធិបតីសហរដ្ឋអាមេរិក Let Girls Learn ឲ្យជួយសិស្សស្រីឲ្យបានរៀនចប់មហាវិទ្យាល័យសូមជម្រាបសួរលោកខេមរាចា
៎បាទជម្រាបសួរអ្នកស្រីនុចស្រីតា
ចា៎លោកខេមរាចុះហេតុអ្វីបានជាលោកនាយករដ្ឋមន្ត្រីត្អូញត្អែនឹងជំនួយរបស់សហរដ្ឋអាមេរិកក្រោយពីភរិយាលោកប្រធានាធិបតីសហរដ្ឋអាមេរិកបានបំពេញទស្សនកិច្ចនៅប្រទេសកម្ពុជាដើម្បីផ្សព្វផ្សាយពីការលើកកម្ពស់ផ្នែកអប់រំដល់សិស្សស្រីនោះចា
៎បាទលោកនាយករដ្ឋមន្ត្រីហ៊ុនសែនបានថ្លែងនៅថ្ងៃនេះគឺដោយសារគាត់ចង់បានជំនួយច្រើនដើម្បីផ្ដល់ជូនដល់សិស្សស្រីព្រោះជំនួយរបស់សហរដ្ឋអាមេរិកកន្លងមកដល់ត្រឹមថ្នាក់ត្រឹមវិទ្យាល័យហ្នឹងដូចថាมันគ្រប់គ្រាន់ហើយมันអាចធ្វើឲ្យចប់ដល់សកលវិទ្យាល័យអញ្ចឹងគាត់បាននិយាយជាមួយនឹងភរិយារបស់គាត់គឺលោកស្រីប៊ុនរ៉ានីដែលបានជូនដំណើរលោកស្រី Michelle Obama នៅពេលដែលលោកស្រីបំពេញទស្សនកិច្ចក្នុងប្រទេសកម្ពុជាលើកម្ពស់ការអប់រំស្រីកាលពីចុងសប្តាហ៍កន្លងទៅហ្នឹងលោកនាយករដ្ឋមន្ត្រីចាត់ទុកថារឿងនេះជាការភ្ញាក់ផ្អើល
ខ្ញុំតាមម៉ៃវាឯងមើលឥឡូវក្មួយក្មួយទាំង10នាក់ដែលជួបជាមួយនឹងម៉ៃវាឯងជាមួយនឹងអរិញណែប្រពន្ធប្រធាននៃតំបន់អូបាម៉ាហ្នឹងគឺឥឡូវគាត់មិនមែនជួយរហូតបញ្ចប់មហាវិទ្យាល័យណាឥឡូវបោះមកយើងឥឡូវដោយសារតែបានទៅជួបហើយត្រូវតែដោះ
បាទហើយលោកនាយករដ្ឋមន្ត្រីហ៊ុនសែនទទួលស្គាល់ថានេះជាការចាំបាច់នៃវិស័យអប់រំចំពោះស្ត្រីហើយមានស្រីជាច្រើនដែលមិនបានចូលរៀនសិក្សាខ្ពង់ខ្ពស់ដើម្បីចូលរួមចំណែកក្នុងការអភិវឌ្ឍប្រទេសដែលរឿងនេះត្រូវការជំនួយនិងអាហារូបករណ៍ផ្សេងៗបាទហើយលោកនាយករដ្ឋមន្ត្រីហ៊ុនសែនក៏ខ្លាចថានឹងមានការស្ដីបន្ទោសទៅថ្ងៃក្រោយដែរអំពីរឿងនេះដែលថាមិនចាត់វិធានការឬក៏ដោះស្រាយបញ្ហាអប់រំនៅពេលថវិកាជាតិបំរុងសម្រាប់ជាតិលើវិស័យអប់រំនៅមានកម្រិតទាបនោះបាទ
ចាលោកខេមរាតើលោកនាយករដ្ឋមន្ត្រីហ៊ុនសែននឹងមានវិធានការយ៉ាងណាចំពោះនិស្សិតស្រី10នាក់ដែលសហរដ្ឋអាមេរិកបានផ្ដល់ជំនួយផ្នែកអប់រំត្រឹមថ្នាក់វិទ្យាល័យនោះចា
បាទលោកនាយករដ្ឋមន្ត្រីហ៊ុនសែនបានបញ្ជាក់ជាសាធារណៈថាលោកជួយត្រឹមតែនិស្សិត10នាក់និស្សិតស្រី10នាក់ដែលបានជួបជាមួយនឹងលោកស្រីអូបាម៉ាតែប៉ុណ្្នឹងទេហើយនឹងមានការពិភាក្សាគ្នាបន្តទៅទៀតបាទចំពោះបញ្ហាអប់រំនេះក៏ប៉ុន្តែដោយឡែកលោកជេរ៉ាម៉ុនអ្នកនាំពាក្យនៃស្ថានទូតសហរដ្ឋអាមេរិកបានថ្លែងថាកម្មវិធីរបស់លោកស្រីភរិយាប្រធានាធិបតីសហរដ្ឋអាមេរិក Michelle Obama មិនមែនជាកម្មវិធីអាហាររូបករណ៍ទេបាទហើយសូមលោកអ្នករងចាំស្ដាប់សេចក្តីរាយការណ៍របស់ខ្ញុំបន្ថែមទៀតនៅព្រឹកស្អែកនេះបាទអំពីបញ្ហានេះសូមអរគុណ
មន្ត្រីជាន់ខ្ពស់សហរដ្ឋអាមេរិកបានព្រមានពីគ្រោះថ្នាក់នៃកំណើនគម្លាតរវាងការចំណាយផ្នែកការពារជាតិរបស់សហរដ្ឋអាមេរិកនិងអឺរ៉ុបនៅក្នុងគ្រាមានការកើនឡើងនៃភាពតានតឹងជាមួយនឹងរុស្ស៊ីពាក់ព័ន្ធនឹងបញ្ហាអ៊ុយក្រែនការព្រមាននោះត្រូវបានធ្វើឡើងនៅស្របពេលដែលរដ្ឋក្រោះនិងនាវាចម្បាំងសហរដ្ឋអាមេរិកត្រូវបានដាក់ពង្រាយនៅអឺរ៉ុបសម្រាប់ប្រតិបត្តិការវឹកវើដែលកំពុងបន្តធ្វើឡើងរបស់អង្គការអូតង់លោក Henry Richwell រាយការណ៍ពីទីក្រុងឡុងអំពីការធ្លាក់ចុះនៃការចំណាយផ្នែកការពារជាតិរបស់អង្គការអូតង់លោកកាយ៉ានសូមជួនសេចក្តីប្រែសម្រួល
ដោយទម្លាក់ពីនាវាដឹកទំនិញ Liberty Promise និងដាក់លើកំពង់ផែក្រុងរីហ្កាយានយន្តពាសដែកប្រមាណ400គ្រឿងត្រូវបានយកមកដាក់ក្នុងរដ្ឋធានីប្រទេសលីទុានីនាសប្តាហ៍នេះនៅក្នុងការសម្ដែងកម្លាំងយោធាមួយរបស់សហរដ្ឋអាមេរិកនៅជិតកន្លែងនាវាចតមេបញ្ជាការជាន់ខ្ពស់យោធាអាមេរិកកាំងលោកឧត្តមអាសនេយ៍តូ John O'Connor បាននិយាយថានេះជាការបង្ហាញនៅសាមគ្គីភាពមួយ
We can deliver combat power for our allies anytime anywhere needed
យើងអាចផ្ដល់កម្លាំងវាយប្រយុទ្ធទៅឲ្យសម្ព័ន្ធមិត្តរបស់យើងនៅពេលណាក៏បាននិងនៅកន្លែងណាក៏បានដែលត្រូវការហើយសាររបស់យើងទៅកាន់ប្រជាពលរដ្ឋលេតូនីសម្ព័ន្ធមិត្តនិងប្រជាជាតិដៃគូដទៃទៀតរបស់សហរដ្ឋអាមេរិកគឺថាយោធាអាមេរិកសម្រាប់អឺរ៉ុបអាចហើយនឹងផ្ដល់ការគាំទ្រភ្លាមៗតាមការចាំបាច់ត្រូវការពីដែនអាកាសពីដែនសមុទ្រហើយនឹងពីដែនគោក
អង្គការអូតង់បានធ្វើការព្រមានម្ដងហើយម្ដងទៀតអំពីកំណើននៃការគំរាមកំហែងពីរុស្ស៊ីបន្ទាប់ពីការទន្ទ្រានយកតំបន់ក្រៃមៀដោយកម្លាំងកាលពីមួយឆ្នាំមុនហើយនឹងការបន្តលូកដៃរបស់ប្រទេសនោះនៅក្នុងភាគខាងកើតនៃប្រទេសអ៊ុយក្រែននៅកិច្ចប្រជុំកំពូលរបស់អង្គការអូតង់នៅប្រទេសវែលស៍កាលពីឆ្នាំមុនសមាជិករបស់អង្គការបានចុះហត្ថលេខាលើការបដិញ្ញាមួយនៅក្នុងការចំណាយអបបរមាចំនួន 2% នៃផលិតផលក្នុងស្រុកសរុបទៅលើវិស័យការពារជាតិប៉ុន្តែប្រមុខការស្រាវជ្រាវនៃបណ្ដាញថ្នាក់ដឹកនាំអឺរ៉ុបហៅជាភាសាអង់គ្លេសថា European Leadership Network លោក Lucas Kulesa បាននិយាយថាការវិភាគរបស់ក្រុមការងាររបស់លោកទៅលើប្រទេសសមាជិកទាំង14របស់អង្គការអូតង់បង្ហាញថាក្រៅពីសហរដ្ឋអាមេរិកមានតែប្រទេសអេស្តូនីតែមួយគត់ដែលសម្រេចបានគោលដៅនោះ
A number of countries are actually doing the opposite of what they pledged
តាមពិតទៅប្រទេសមួយចំនួនបែរជាធ្វើផ្ទុយពីអ្វីដែលខ្លួនបានបដិញ្ញានៅប្រទេសវែលដែលមានន័យថាពួកគេបានរងចាំកាត់បន្ថយការចំណាយផ្នែកខាងយោធា
ចក្រភពអង់គ្លេសដែលជាសម្ព័ន្ធមិត្តយ៉ាងរឹងមាំមួយតាមប្រពៃណីរបស់សហរដ្ឋអាមេរិកនៅក្នុងអង្គការអូតង់ស្ថិតនៅក្នុងចំណោមប្រទេសដែលត្រូវព្យាករណ៍ថានឹងមិនអាចសម្រេចបាននៅគោលដៅចំណាយ 2% នៃផលិតផលក្នុងស្រុកសរុបលើវិស័យការពារជាតិនោះបានទេករណីនេះអាចប៉ះពាល់ដល់តួនាទីរបស់ចក្រភពអង់គ្លេសនៅក្នុងប្រតិបត្តិការយោធាចម្រុះគ្នានេះបើយោងតាមអ្នកវិភាគលោក Ben Barr នៃវិទ្យាស្ថានអន្តរជាតិសម្រាប់ការសិក្សាស្រាវជ្រាវយុទ្ធសាស្ត្រ
The British Army does not have as many forces to send to a multinational operation as it did once did.
យោធាអង់គ្លេសមិនមានកងកម្លាំងគ្រប់គ្រាន់ទេដើម្បីបញ្ជូនទៅប្រតិបត្តិការពហុជាតិដោយដែលខ្លួនធ្លាប់បានធ្វើការពីពេលមុនបន្ថែមទៅលើនេះទៀតសោតយោធាអមេរិកក៏បានរួមតូចខ្លួនឯងផងដែរដូច្នេះអ្នកអាចអះអាងថាសហរដ្ឋអាមេរិកកាន់តែមានភាពពឹងផ្អែកទៅលើដៃគូពហុជាតិរបស់ខ្លួនដើម្បីបង្កើតជាកងកម្លាំងប្រយុទ្ធប្រកបដោយប្រសិទ្ធភាពមួយនៅក្នុងបេសកកម្មចម្រុះគ្នា
យោងទៅតាមលោក Lucas Kulesa វិភាគទានរបស់សហរដ្ឋអាមេរិកទៅកាន់អង្គការអូតង់បានកើនឡើងជាបន្តបន្ទាប់ដោយស្ថិរភាព
It'smore than 70% which is 20% higher than during the cold war
វិភាគទាននោះមានច្រើនជាង 70% ដែលមាន 20% ច្រើនជាងនៅអំឡុងសម័យសង្គ្រាមត្រជាក់ហើយពិតណាស់នេះមិនមែនជាស្ថានភាពមួយដែលល្អទេ ដោយសារតែវាបង្កឲ្យមានការនឹកស្មាននៅក្នុងបណ្ដាប្រទេសមួយចំនួនថាប្រទេសទាំងនោះមិនចាំបាច់ព្យាយាមខ្លាំងនោះទេ
។និន្នាការនៃស្ថិរភាពឬការធ្លាក់ចុះខាងការចំណាយផ្នែកការពារជាតិកំពុងតែប្រែផ្លាស់នៅអេស្តូនីដែលជាប្រទេសមួយក្នុងចំណោមប្រទេសដែលស្ថិតនៅជួរមុខនៃភាពតានតឹងរវាងបស្ចិមប្រទេសនិងប្រទេសរុស្ស៊ី។លោកគូលេសាបាននិយាយថាការចំណាយផ្នែកការពារជាតិរបស់អេស្តូនីកំពុងស្ថិតនៅលើនិន្នាការនៃការសម្រេចបានចំនួន2កណ្ដក់សញ្ញា 5% នៃផលិតផលក្នុងស្រុកសរុបរបស់ខ្លួន The
Voice of America ប៉ូលីសប្រទេសបង់ឡាដេសប្រកាសផែនការចាប់ខ្លួនពួកជ្រុលនិយមខាងសាសនាដែលបានគំរាមធ្វើឃាតលោកអាវិចិត្ររយអ្នកសរសេរអត្ថបទក្នុងបណ្ដាញអ៊ីនធឺណិតសញ្ជាតិអាមេរិកកាំងដើមកំណើតបង់ឡាដេសល្បីឈ្មោះម្នាក់ប៉ូលីសក្រុងដាកានិយាយថាពួកគេបានរៀបចំផែនការចាប់ខ្លួនសកម្មជន10នាក់ទៀតដែលបានញុះញង់ឲ្យមានការសម្លាប់លោកអាវិចិត្ររយលោកសាអ៊ីកអាស៊ីសរ៉ាម៉ាន់រាយការណ៍រឿងនេះពីរដ្ឋធានីកូលកាតានៃរដ្ឋឥណ្ឌាប៉ែកខាងកើតលោកឈឹមសមេតសំជួនសេចក្តីប្រែសម្រួល
នៅក្នុងសប្តាហ៍ទី2នៃខែមីនាពួកប៉ូលីសនៅក្នុងប្រទេសបង់ឡាដេសបានប្រកាសផែនការស្វែងរកចាប់ខ្លួនពួកជ្រុលនិយមខាងសាសនាថែមទៀតដែលប្រហែលបានដឹងអំពីការធ្វើឃាតកាលពីខែកុម្ភៈនៃអ្នកសរសេរអត្ថបទក្នុងបណ្ដាញអ៊ីនធឺណិតសញ្ជាតិអាមេរិកដើមកំណើតបង់ឡាដេសល្បីឈ្មោះម្នាក់លោកអាវិជិតរយបានត្រូវសម្លាប់នៅក្នុងការវាយប្រហារមួយដោយកាំបិតដងខ្លីផ្លែវែងនៅក្នុងទីក្រុងដាកាកាលពីថ្ងៃទី26ខែកុម្ភៈនៅពេលលោកទៅទស្សនាប្រទេសនេះពួកប៉ូលីសបានចាប់ខ្លួនសកម្មជនអ៊ីស្លាមជ្រុលនិយមម្នាក់ដែលកាលពីឆ្នាំទៅមិញបានគំរាមកំហែងលោករយថាលោកនឹងត្រូវធ្វើឃាតនៅពេលលោកត្រឡប់មកកាន់ប្រទេសបង់ឡាដេសពួកប៉ូលីសក្រុងតាកាបាននិយាយការពីសប្តាហ៍ទី2នៃខែមីនាថាពួកគេបានរៀបចំផែនការដើម្បីចាប់ខ្លួនសកម្មជន10នាក់ទៀតដែលប្រហែលបានញុះញង់ឲ្យមានការសម្លាប់អ្នកសរសេរអត្ថបទក្នុងអ៊ីនធឺណិតរូបនេះពួកអ្នកស៊ើបអង្កេតមួយក្រុមមកពីការិយាល័យស៊ើបអង្កេត FBI របស់សហរដ្ឋអាមេរិកបានធ្វើដំណើរទៅដល់ប្រទេសបង់ឡាដេសកាលពីសប្តាហ៍ទី1នៃខែមីនាដើម្បីស៊ើបអង្កេតអំពីការសម្លាប់អ្នកសរសេរប្លុកនេះដោយធ្វើកិច្ចសហប្រតិបត្តិការជាមួយពួកប៉ូលីសក្នុងមូលដ្ឋានអ្នកស្រី Rafida Ahmed ដែលជាភរិយាលោករយនិងជាអ្នកសរសេរអត្ថបទតាមអ៊ីនធឺណិតដែរនោះហើយដែលបានត្រូវរបួសនៅក្នុងការវាយប្រហារនោះបាននិយាយថាពួកប៉ូលីសមិនធ្វើសកម្មភាពទេទោះណាជាពួកគេមានវត្តមាននៅនឹងកន្លែងកើតហេតុក៏ដោយអ្នកស្រីក៏បាននិយាយដែរថាអ្នកស្រីអាចបង្ហាញមុខពួកអ្នកធ្វើការវាយប្រហារបានប្រសិនបើអ្នកស្រីឃើញពួកគេទៀតនៅក្នុងសេចក្តីសម្ភាសន៍មួយតាមទូរស័ព្ទជាមួយ VOA លោក Ajoy Roy ដែលជាឪពុកលោក Avijit Roy ដែលជាសាស្ត្រាចារ្យសាកលវិទ្យាល័យជុលនិវត្តបាននិយាយថាកូនប្រុសលោកជាជនមនុស្សនិយមម្នាក់មិនយកសាសនាជាធំដែលបានត្រូវធ្វើឃាតដោយពួកអ៊ីស្លាមនិយមដោយសារអត្តបទដែលលោកសរសេរលោក Ajoy Roy បាននិយាយថាការគំរាមកំហែងដល់ជីវិតពីពួកជ្រុលនិយមខាងសាសនាទាំងនោះនៅក្នុង Facebook និងតាម Emails បញ្ជាក់ថាពួកគេខឹងសម្បានឹងអត្តបទដែលអវិជ្ជាសរសេរខ្ញុំប្រកាសក្នុងចិត្តថាពួកគេបានតាមឃ្លាំមើលអវិជ្ជាពួកគេមានឱកាសនៅពេលនេះហើយក៏បានសម្លាប់អវិជិតទៅពីថ្ងៃក្រោយការធ្វើឃាតកូនប្រុសលោកលោក Ajoy Roy បាននិយាយថាលោកបានទទួលការហៅទូរស័ព្ទមួយពីលោកស្រីនាយករដ្ឋមន្ត្រី Sheikh Hasina ដែលបានធានារ៉ាប់រងប្រាប់លោកថាទីភ្នាក់ងាររបស់លោកស្រីនឹងខិតខំប្រឹងប្រែងខ្លាំងបំផុតដើម្បីចាប់ខ្លួនពួកឃាតករទាំងនេះលោក Ajoy Roy ដែលជាអតីតសាស្ត្រាចារ្យអាយុ80ឆ្នាំបាននិយាយថាជាមួយការចូលរួមនៃ FBI ខ្ញុំសង្ឃឹមថាការស៊ើបអង្កេតនឹងមានដំណើរការល្អហើយពួកអ្នកប្រព្រឹត្តល្មើសក្នុងឧក្រិដ្ឋកម្មនេះនឹងត្រូវនាំខ្លួនឡើងតុលាការលោក Ajoy Roy បាននិយាយទៀតថាអវិជិតជាអ្នកគ្មានសាសនាទេនៅក្នុងសិភៅនិងអត្ថបទនានាដែលកូនខ្ញុំសរសេរគេបានថ្កោលទោសវិធី អនុវត្តសាសនានៅក្នុងពិភពលោកកូនខ្ញុំក៏សរសេរប្រឆាំងនឹងព្រហ្មញ្ញសាសនាដែរអ្នកប្រើប្រាស់បណ្ដាញផ្សាយព័ត៌មានសង្គមខ្លះដែលបានតាមមើលសកម្មភាពរបស់លោកអវិជិត្ររយដែលមានអាយុ40ឆ្នាំតាមបណ្ដាញអ៊ីនធឺណិតក៏សម្គាល់ថាអ្នកសរសេរប្លុកនេះក៏មានសត្រូវដែរក្នុងចំណោមពួកសកម្មជនក្នុងក្រុមប្រឆាំងនិងពីគណៈបកគ្រប់គ្រងប្រទេសនៅក្នុងប្រទេសបង់ក្លាដេសលោកអវិជិត្ររយដែលចាត់ចែងប្លុកមួយមានឈ្មោះថាមុកតូម៉ូណាដែលមានន័យថាផ្នត់គំនិតសេរីជាភាសាបង់គ្លេសបានត្រូវស្គាល់ដោយសារការសរសេររបស់លោកអំពីទស្សនវិជ្ជាសិទ្ធិមនុស្សនិងការរិះគន់ដល់ភាពជ្រុលនិយមខាងសាសនានិងដល់រដ្ឋាភិបាលអ្នកសរសេរប្លុកមិនជឿសាសនានេះក៏បានសរសេរអត្ថបទក្នុងគេហទំព័រនៃមជ្ឈមណ្ឌលនៃការរិះរកដែលភាសាអង់គ្លេសថា Center for Inquiry ដែលជាអង្គការមួយដែលគេស្គាល់ថាបានរិះគន់សាសនានិងឧបត្ថម្ភផ្ចង់ផ្ដើមមនុស្សនិយមពួកអ៊ីស្លាមនិយមដូចជាពួក Hifazat e Islami និងពួក Jamaat e Islami ជាដើមបានចោទប្រកាន់លោកអវិជិត្ររយថាប្រមាថមើលងាយសាសនាដោយថាលោកបានប្រមាថព្យាការីមូហាម៉ាត់និងបង្ខូចកេរ្តិ៍ឈ្មោះសាសនាអ៊ីស្លាមនិងគម្ពីរកូរ៉ានផងដែរនៅក្រោយលោកបានចេញផ្សាយសៀវភៅមួយរបស់លោកដែលលោកដាច់ច្រើនកាលពីឆ្នាំ2014ស្ដីពីភាពប្រកាន់ជ្រុលតាមគម្ពីរសាសនាមានចំណងជើងថាមេរោគវីរុសនៃជំនឿសាសនាលោកបានចាប់ដាំទទួលការគំរាមកំហែងតាមអ៊ីនធឺណិតពីពួកអ៊ីស្លាមនិយមកាលពីឆ្នាំទៅមិញបណ្ណាគារមួយលក់សៀវភៅតាមអ៊ីនធឺណិតបានឈប់លក់សៀវភៅរបស់លោកអវិជិត្ររយនៅក្រោយបានទទួលការគំរាមកំហែងដល់ជីវិតតាម Facebook របស់ខ្លួននៅក្នុងឆ្នាំ2014ដែរ Shafiur Rahman Farabi អ្នកអ៊ីស្លាមនិយមម្នាក់នៅក្នុងប្រទេសបង់ក្លាដេសបានសរសេរនៅក្នុង Facebook ថាអវិជិត្ររយរស់នៅក្នុងប្រទេសអាមេរិកដូច្នេះមិនអាចសម្លាប់គាត់បានទេនៅពេលនេះគាត់នឹងត្រូវសម្លាប់នៅពេលគាត់វិលត្រឡប់មកវិញ Farabi បានត្រូវចាប់ខ្លួនថាជាជនជាប់សង្ស័យនៅក្នុងការធ្វើឃាតលោក Rajib Haider ដែលជាអ្នកសរសេរប្លុកកាលពីឆ្នាំ2013គាត់ក៏បានគំរាមកំហែងដល់ Imam Na ដែលដឹកនាំការសូត្រធម៌ក្នុងពិធីបុណ្យសពអ្នកសរសេរប្លុកដែលបានត្រូវសម្លាប់នេះនៅពេលបន្ទាប់មកគាត់បានត្រូវដោះលែងដោយបានបង់ប្រាក់ធានានៅក្រៅឃុំពួកប៉ូលីសសង្ស័យថា Farabi និងពួកជនសកម្មប្រយុទ្ធលំអៀងទៅខាងអ៊ីស្លាមនិយម10អ្នកទៀតប្រហែលបានញុះញង់ឲ្យមានការធ្វើឃាតកាលពីពេលថ្មីបំផុតនេះ Farabi បានត្រូវចាប់ខ្លួនដោយមានតក្កិននឹងឃាតកម្មនេះក៏ប៉ុន្តែគាត់បាននិយាយប្រាប់ពួកប៉ូលីសថាគាត់មិនបានវាយប្រហារលោករយកាលពីថ្ងៃទី26ខែកុម្ភៈទេពួកប៉ូលីសសង្ឃឹមថានឹងចាប់ខ្លួនពួកសកម្មជនឯទៀតឯទៀតក្នុងពេលឆាប់ៗនេះកាលពីខែវិច្ឆិកានៅក្នុងអត្ថបទបញ្ចេញមតិមួយក្នុង website bbnews24.com ដែលជាគេហទំព័រខាងព័ត៌មានមួយនៅក្នុងប្រទេសបង់ក្លាដេសលោកអវិជិត្ររយបានរិះគន់ពួកហិណ្ឌូជ្រុលនិយមអំពីជំនឿពួកគេថាទ្រឹស្ដីវិទ្យាសាស្ត្រនិងបច្ចេកទេសជាច្រើនមានដើមកំណើតនៅក្នុងគម្ពីរវេទបុរាណរបស់សាសនាហិណ្ឌូលោកក៏បានរិះគន់ដែរដល់គណៈបកអាវ៉ាមីលីកគ្រប់គ្រងប្រទេសបង់ក្លាដេសនិងរដ្ឋាភិបាលដឹកនាំដោយលោកសេហាស៊ីណាអំពីបញ្ហាមួយចំនួនគេបានឃើញការវាយប្រហារដ៏ឃោរឃៅមួយចំនួនប្រឆាំងនឹងពួកអ្នកសរសេរប្លុកមិនជឿសាសនានៅក្នុងប្រទេសបង់ក្លាដេសកាលពីឆ្នាំ2004លោកហ៊ូម៉ាយុនអាហ្សាត់សាសាចារ្យសាកលវិទ្យាល័យដាកាដែលគេស្គាល់លោកដោយសារអត្ថបទដែលលោកសរសេរមានភាពសេរីនិយមនិងមិនយកសាសនាជាធំបានត្រូវវាយប្រហារដោយត្រូវកាប់រហូតដល់ស្លាប់ដោយពួកជនសកម្មប្រយុទ្ធលោកបានស្លាប់នៅពេលបន្ទាប់នៅពេលលោកទទួលការព្យាបាលនៅក្នុងប្រទេសអាល្លឺម៉ង់ក្នុងឆ្នាំ2013លោកអាស៊ីហ្មូហ្វួយឌីនអ្នកសរសេរប្លុកបានត្រូវចាក់ក្នុងក្រុងដាកាក៏ប៉ុន្តែលោកបាននៅរស់ពីការវាយប្រហារនេះនៅក្នុងឆ្នាំនោះដែរបរិសខ្លះដែលខឹងសម្បាននឹងប្លុករបស់លោករ៉ាជីបហៃដឺបានសម្លាប់លោកនៅក្នុងទីក្រុងដាកានៅក្នុងករណីឃាតកម្មទាំង3នេះគ្មានអ្នកវាយប្រហារណាម្នាក់ដែលគេស្គាល់អត្តសញ្ញាណបានត្រូវជាប់ឃុំឃាំងទេ
អស់លោកអ្នកស្ដាប់ជាទីមេត្រីនៅក្នុងការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកនេះពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីសូមលោកអ្នករងចាំស្ដាប់សេចក្តីរាយការណ៍អំពីព្រឹត្តិការណ៍ថ្មីៗនៅប្រទេសកម្ពុជានិងនៅក្នុងពិភពលោកតទៅនេះលោកចឹងបុជិនសូមជូនព័ត៌មានអន្តរជាតិសង្ខេបសូមអញ្ជើញលោកបុជិន
អរគុណទីភ្នាក់ងារព័ត៌មាន AP រាយការណ៍ថាពួកសកម្មជននៃក្រុមប្រឆាំងបាននិយាយថាពួកឧទ្ទិមសេរីបានកាន់កាប់ទីក្រុងដ៏សំខាន់មួយនៅជិតព្រំដែនជាមួយប្រទេសយ៉រដានីបន្ទាប់ពីការប្រយុទ្ធគ្នាដ៏ខ្លាំងក្លាអស់រយៈពេល4ថ្ងៃជាមួយកងទ័ពរដ្ឋាភិបាលមកគ្មានអត្ថាធិប្បាយណាភ្លាមៗពីរដ្ឋាភិបាលស្ដីពីក្រុងប៊ូស្រាសាមជាទីក្រុងនៅភាគឦសានខាងត្បូងនៃប្រទេសសេរីដែលគេស្គាល់ថាជាបន្ទាយប្រវត្តិសាស្ត្រដែលត្រូវបានប្រកាសដោយអង្គការ UNESCO ថាជាកេរដំណែល3បេតិកភណ្ឌសកលលោកនោះទេប៉ូលីសថៃបានប្រាប់ឲ្យដឹងថារថយន្តទេសចរមួយគ្រឿងដែលដឹកទេសចរជនជាតិចិនបានធ្លាក់ចេញពីផ្លូវនៅកោះភូកេតដែលជាទីកន្លែងលំហែកាយដ៏មានប្រជាប្រិយភាពនៃប្រទេសថៃនៅថ្ងៃពុធនេះដោយបានសម្លាប់មនុស្ស3នាក់ហើយនឹងធ្វើឲ្យមនុស្ស16នាក់ទៀតរងរបួសទេសចរចិន3នាក់បានស្លាប់ដែលមាន2នាក់ជាស្ត្រីហើយនឹងម្នាក់ជាបុរសទេសចរចិន15នាក់ទៀតនិងអ្នកនាំភ្ញៀវជាតិថៃម្នាក់បានរងរបួសស្រាលស្រាលក្រុមហ៊ុនមហូបសមុទ្រដ៏ធំបង្អស់របស់ប្រទេសថៃបានប្រាប់ឲ្យដឹងនៅថ្ងៃពុធនេះថាខ្លួនបានកាត់ផ្តាច់ចំណងទាក់ទងជាមួយក្រុមហ៊ុនផ្គង់ដែលមានឈ្មោះនៅក្នុងសេចក្តីរាយការណ៍របស់ទីភ្នាក់ងារព័ត៌មាន Associated Press បន្ទាប់ពីការសម្រេចថាអាចមានពាក់ព័ន្ធទៅនឹងពលកម្មដោយការចាប់បង្ខំហើយនឹងការរំលោភសិទ្ធិមនុស្សផ្សេងៗទៀតប្រធានាធិបតីនៃប្រទេសស្រីលង្កាត្រូវធ្វើការចរចាជាមួយប្រធានាធិបតីចិននៅក្នុងដំណើរបំពេញទស្សនកិច្ចទៅកាន់ទីក្រុងប៉េកាំងដែលទំនងជាមានគោលបំណងធ្វើឲ្យមានតុល្យភាពនៅក្នុងទំនាក់ទំនងរបស់ប្រទេសលោកដែលចិននិងឥណ្ឌាកំពុងប្រកួតប្រជែងគ្នាដើម្បីបញ្ចេញឥទ្ធិពលនៅក្នុងតំបន់មហាសមុទ្រឥណ្ឌានូពួកអាញាធរកេនីយ៉ាបានបិទភោជនីយដ្ឋានចិននៅក្នុងរដ្ឋធានីដែលត្រូវរងការចោទប្រកាន់ដោយកសែតនៅក្នុងស្រុកថាចំពោះការបដិសេធពំប្រមលក់ម្ហូបអាហ្វ្រិកភោជនីយដ្ឋានដែលគេដឹងថាជាភោជនីយដ្ឋានចិននឹងត្រូវបិទទ្វារពីព្រោះតែភោជនីយដ្ឋាននេះមិនមានការអនុញ្ញាតឲ្យធ្វើពាណិជ្ជកម្មឬមិនមានអាជ្ញាប័ណ្ណលក់គ្រឿងភេសជ្ជៈដែលមានសុពលភាពហើយភោជនីយដ្ឋាននេះមិនបានអនុវត្តទៅតាមលក្ខខណ្ឌសាធារណៈ
កម្មវិធីផ្សាយរបស់ VOA សម្លេងសហរដ្ឋអាមេរិកនៅរាត្រីនេះចប់តែប៉ុណ្ណេះសូមលោកអ្នករងចាំស្ដាប់ការផ្សាយរបស់យើងខ្ញុំនៅថ្ងៃស្អែកទៀតពីម៉ោង5ព្រឹកដល់ម៉ោង 5:30 នាទីតាមរលកវិទ្យុកម្ពស់22 41 49និង190 MHz ត្រូវនឹងកម្រិត13640 7260 6060និង1575 kHz ឬតាមប្រព័ន្ធអ៊ីនធឺណិតជាភាសាខ្មែរkmay.voanews.com ជាភាសាអង់គ្លេស voacambodia.com សូមលោកអ្នកប្រកបដោយសុភមង្គលគ្រប់ប្រការរាត្រីសួស្តី
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ်မတ်လ25ရက်နေ့ဗုဒ္ဓဘူးနေ့ညပိုင်း VOA American အသံရဲ့မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညအစီအစဉ်မူဖြစ်ကျွန်မစုမွန်ကတာဝန်ယူမှာပါရှင်
မင်္ဂလာပါရှင်ကျမကခင်ဗျသက်ပါဒီညပဲသတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးပါပါရီမင်းမဟူတီတပုံတွေအေဒင်နန်းတော်ကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတာကြောင့်သမရဟာလုံခြုံတဲ့တနေရာကိုတွားရောက်နေရပါတယ်မနေ့ကခီးတယ်နဲ့လင်းရင်မှုတန်150လုံးတင်ဆုံးခဲ့ရတဲ့ German Wingspan Airbus Jetlin ပြတ်ကျခဲ့တဲ့နေရာကိုမှရှာဖွေဆစ်ဆဲမှုတွေလုပ်နေပါတယ်စင်ကာပူနိုင်ငံကိုထူထောင်သူကွယ်လွန်သူဝန်ကြီးချုပ်ဟောင်းရဲ့ရုပ်ကလပ်ကိုလွှတ်တော်မှာအများပြည်သူကြည့်ဂါရဝပြုနေအောင်ပြသထားပြီးဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမဆုံးမယ
်ဟုတ်ကဲ့ပါရှင်ဒီညပိုင်းတင်ဆက်မဲ့အစီအစဉ်တွေထဲမှာဆိုရင်တော့ကချင်လူမျိုးရေးတပ် KIA ရဲ့ရှေးတန်းစခန်းတွေကိုမြမဆိုးရစစ်တပ်ကလေကြောင်းနဲ့ရောကြီးတဲ့နဲ့ပါထိုးစစ်ဆင်နေတာကတင့်မောင်ခိုတွေကိုတိုက်တာပါလို့ပြောပါတယ်ဒီပေါ် KIO ကဘလို့တုံ့ပြန်ပါသလဲ
အဝကလေရေးတွေမဲလုံးတွေစစ်တပ်တွေအားလုံးနဲ့အပြေးယူလုပ်ပြီးတော့အချင်းပါဝင်လို့ဖြစ်ရတယ်
။နောက်ပိုင်းမှာအပြေးဆုံးနားဆင်ရပါမယ်။ကိုကန့်နဲ့ပလောင်ဒေတာဘက်ကစီရေးအခြေအနေကိုပါတင်ပြပေးဖို့ရှိပါတယ်။နောက်ဒီလက်ပန်းမှာဖန်းစည်းခံတပိတ်မှောက်ចောင်းသားတွေဒီကနေ့ရုံးထုတ်စစ်ဆင်မှုနဲ့ចောင်းသားကောင်းဆောင်တချို့ဝရမ်းမြေးဖြစ်နေတရားရုံးကနေဖန်းစည်းမိတ်ထုတ်လိုက်တယ်ဆိုတဲ့သတင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ဒီနောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ရှိမင်းနိုင်ငံမှာသမရအက်ထရာဘူမန်ဆောဟာဒီရှိနေတဲ့တောင်ပိုင်းကအေဒင်မြို့ကိုဟူသီတိုက်ခိုက်ရေးသမားတွေတိမ့်ပိတ်ဖို့အတွက်ဆက်လက်ချီတက်လာနေတာမို့သမရဟာအေဒင်နန်းတော်ကနေထွက်ခွာသွားပြီဖြစ်ပြီးအမြင်မပြောပြလို့တဲ့တနေရာမှာရှိနေပါတယ်လို့ရှိမင်းအရာရှိတွေကဒီကနေ့ပြောကြားလိုက်ပါတယ်အမျိုးအမည်မသိတဲ့စစ်လေရင်တွေအေဒင်သမရနန်းတော်ဝင်တဲ့ပြစ်မှတ်ထားပြီးတိုက်ခိုက်လာတာမို့လေရင်ခွင်လက်နက်တွေနဲ့ပြန်လည်ပစ်ခတ်ခဲ့ရတယ်လို့လည်းပြောပါတယ်သမရဟာလုံခြုံစိတ်ချရတဲ့နေရာမှာရှိနေပြီးအေဒင်မြို့ထဲမှာပဲရှိနေပါတယ်လို့သမရရဲ့ကိုယ်ရေးအရာရှိမိုဟာမက်မီရမ်ကရိုက်တာစ်သတင်းဌာနကိုပြောပါတယ်သမရဟာချမ်းမာစွာရှိနေပြီးစစ်သွေးကြော်ရင်းအေဒင်ကိုဝင်းမလာအောင်ခုခံကာကွယ်မှုတွေအတွက်ကြီးကြပ်နေတယ်လို့လည်းပြောပါတယ်အခုလိုမစ္စတာဟာဒီအေဒင်ကအနန်းတော်ကနေထွက်မပြေးခင်အချိန်လေးမှာဟူဒီတပုံတက်တွေနဲ့မစ္စတာဟာဒီကိုလိုလားသူတွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးအေဒင်မြောက်ဖက်38မိုင်အကွာလောက်မှာရှိတဲ့ပင်မအဲအနတ်လေးတဲ့ခြေဆိုင်စခန်းကိုတပုံတွေကတိမ့်ပိုက်သွားခဲ့တယ်လို့ဒေတာကန်တွေကရောစစ်ဖက်ရာရှိတွေကပါပြောပါတယ်မစ္စတာဟာဒီကမြို့တော်ဆာနာမှာဟူသီရီနေအင်းချဲချုပ်ဖမ်းနာခံခဲ့ရပြီးပြီးခဲ့တဲ့လတည်းပြန်လည်လွတ်မြောက်ခြင်းကစပြီးအဲ့ဒီလေးတဲ့ခြေဆိုင်စခန်းမှာခိုးလုံနေတာဖြစ်တယ်လို့သူအစိုးရကိုအေရင်ပင်လယ်ခွေ့မှာပြန်လည်ပြီးထူထောင်နေအောင်အတွက်စူးစမ်းနေတာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံလူညုံရေးရဖို့လှုပ်ရှားရီအများကြီးကြံနေသေးတယ်ဆိုတဲ့အကြောင်းအာဖဂန်သမ္မတအက်ရက်ဂန်ဒီနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့မနေ့ကဆွေးနွေးခဲ့ပြီးဒီကနေ့မှတော့မစ္စတာဂန်ဒီဟာအမေရိကန်ကွန်ဂရက်လွှတ်တော်ပူးရဲအစည်းအဝေးပွဲတစ်ခုရှေ့မှာမိခွန်းပြောကြားဖို့ရှိပါတယ်။အာဖဂန်မှာခြားရတဲ့တပ်သားထက်ဝက်လျှော့ချသွားမယ်ဆိုတဲ့ငကိုအစီအစဉ်ကိုသမ္မတအိုဘားမားပြန်လည်သုံးသပ်ပြီးတဲ့နောက်အမေရိကန်တပ်သား9800ကိုဒီနေ့ကုန်ထိအာဖဂန်မှာဆက်ထားသွားမယ်လို့အင်ဂါနေ့ဆွေးနွေးပွဲပြီးသမရအင်ဗီတော်မှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမရအိုဘားမားကကြေညာသွားတာပါအာဖဂန်နိုင်ငံဟာအခုတက်တီအန်ဒီရဲ့တိတ်များနေတဲ့ဒေသတစ်ခုဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာသမရအိုဘားမားကပြောပါတယ်တချိန်ကအမေရိကန်တပ်သား33,000ခြားရခဲ့ပူတဲ့အာဖဂန်စစ်စင်ရေးကိုအမေရိကန်ကရိုက်ဆိုင်းခဲ့တာပါအာဖဂန်စစ်တပ်ကိုစစ်သင်တန်းပေးရင်စစ်ရေးအကြံဉာဏ်ပေးနေတဲ့လက်ကျန်အမေရိကန်တပ်တွေပြန်လည်ရုပ်သိမ်းသွားမဲ့ကိစ္စကိုချင်းချင်းချင်းချင်းလှုပ်ဖို့အာဖဂန်သမရဂန်ဒီကတိုက်တွန်းနေပါတယ်ဒီလိုအခြေအနေတွေရှိနေပေမဲ့2019ခုနှစ်အစောပိုင်းရောက်ရင်အာဖဂန်မှာအမေရိကန်တပ်သား1,000အောက်ထိရှော့ချသွားဖို့သမ္မတအိုဘားမားကဆုံးဖြတ်ထားပါတယ်။အာဖဂန်ပြည်တွင်းစစ်မှတိုက်ခိုက်နေတဲ့စစ်သွေးကြွတွေနဲ့ဆွေးနွေးပွဲဖြစ်လာဖို့အာဖဂန်ကိုယ်စားလှယ်တွေစဲစုနှစ်ကျော်ကြိုးပမ်းလာခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။တာလီဘန်ပြောခွင့်ရသူတဦးကတော့သူတို့အနေနဲ့စစ်ဆက်ညှိနှိုင်းမှုတွေလုပ်သွားမှာမဟုတ်ဘူးလို့ဒီတစ်ပတ်တည်းမှာ VOA ကိုပြောပါတယ်။
မနေ့ကခီးတယ်နဲ့လင်းရင်မှုတန်150စလုံးတည်ဆုံးခဲ့ရတဲ့ German Wingspan Airbus 38320 Jetlin ပြတ်ကျခဲ့တဲ့ပြင်သစ်နိုင်ငံ Alps တောင်တန်းဒေသမှာရှာဖွေစစ်ဆေးမှုတွေကိုလုပ်နေပါတယ်။ပြင်သစ်ပြည်ထောင်စုဝန်ကြီးဌာနက German Wings လင်းရင်အမှတ် 4U9525 ရဲ့ Black Box ကိုရထားပြီလို့ပြောပါတယ်။ဆက်ဟာပျက်စီးနေတာတွေ့ရပေမဲ့လင်းရင်ပြတ်ကျတဲ့အကြောင်းရင်းကိုသိရှိနိုင်အောင် Paris မြို့မှာစစ်ဆေးမှုတွေလုပ်နေပါတယ်လို့ဆိုပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကာ၊ပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့စပိန်ဝန်ကြီးချုပ် မာရီယာနိုရာဂျွဲရိုဟာဒီကနေ့ဗိုလ်တခုနေမှာလင်းပြတ်ချခဲ့တဲ့နေရာကိုတွားရောက်ကြည့်ရှုကြပါတယ်။အင်္ဂါနေ့မနေ့ပိုင်းကစပိန်နိုင်ငံဘာစီလိုနာမြို့ကနေဂျာမနီနိုင်ငံဒက်ဆယ်ဒော့ဖ်ကိုအသွားပြတ်ချသွားတဲ့လင်းစီကအရေးပေါ်အချက်ပြတာမျိုးမရှိခဲ့ပါဘူး။ခီးတဲ့အများစုဟာစပိန်နဲ့ဂျာမနီနိုင်ငံသားတွေဖြစ်ပြီးတူရကီ၊နယ်သာလန်နဲ့ဩစတြေးလျနိုင်ငံသားတွေလည်းပါဝင်ပါတယ်။လိုက်ပါသွားတဲ့ခီးတွေထဲမှာဂျာမန်အော်ပရာတေးတာရှင်2ဦးနဲ့ကျောင်းခီးစဉ်အပြီးပြန်လာကြတဲ့ဆယ်ကျော်သက်ဂျာမန်ကျောင်းသူကျောင်းသား16ယောက်လည်းပါလာပါတယ်။ဈေးသက်သက်သားသားနဲ့ပြေးဆွဲပေးတဲ့ German Wings လေကြောင်းပိုင် Lufthansa ကုမ္ပဏီကတော့ဒီလင်းပြချက်မှုကိုအခုချိန်မှာမတော်တဆမှုဖြစ်နေတတ်မှတ်ထားပေမဲ့အကြမ်းဖက်မှုဖြစ်နိုင်တယ်လို့ခံမှန်းမှုတွေနဲ့ပတ်သက်တဲ့အချက်လက်ထောက်ထားတွေကိုလည်းသတိနဲ့စစ်ဆေးနေပါတယ်လို့ပြောပါတယ်။ American သမ္မတ AMU ကတော့အကြမ်းဖက်မှုနဲ့ကနဦးဆက်ဆက်မှုတစုံတရာမတွေ့ရပါဘူးလို့ဆိုပါတယ်။ German Wings ရဲ့ဗိုလ်တခုနဲ့လေကြောင်းခီးစဉ်အတော်များများကိုလင်းဝန်တန်းတွေပန်ချမှုကြောင့်ဖျက်သိမ်းထားပြီးလင်းပြချက်မှုတွေတုံ့လှုပ်ဝမ်းနည်းရပါကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အဝလှုပ်ဆောင်သွားပါမယ်လို့ German Wings ကကြေညာထားပါတယ်။
အာဖဂန်နယ်စပ်နာမှာရှိတဲ့အကြမ်းဖက်သမားတွေပုံအောင်နေမယ်လို့တန်တရားရှိတဲ့နေရာကိုဗိုလ်တပ်ကပါကစ္စတန်စစ်တပ်ကဂျက်လေယင်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်စစ်သွေးကြွ30ထက်မနည်းတေဆုံသွားတယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်စစ်သွေးကြွတွေပုံအောင်နေတဲ့ဝေးလံခေါင်ဖျားတဲ့ဒေသကလူမျိုးစုတွေနေထိုင်ရာခိုင်ဘာတောင်ကြားမှာပြုလုပ်ခဲ့တဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းလက်နက်တွေထားတဲ့နေရာ2နေရာကိုဖျက်ဆီးနိုင်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ကကြေညာချက်မှာဖော်ပြပါတယ်။ဒီချိန်ထဲမှာပဲအာဖဂန်နစ္စတန်ရှေ့မြောက်ပိုင်းဒေသမှာဗိုလ်တပ်နဲ့အစိုးရပိုင်းအမေရိကန်တွေရဲ့မောင်းသူမဲ့လေယာဉ်နဲ့တိုက်ခိုက်မှုကြောင့်အာဖဂန်ဘက်ခြမ်းနေဆက်မှာအခြေစိုက်နေတဲ့ပါကစ္စတန်တာလီဘန်တိုက်ခိုက်ရေးသမား12ဦးတေဆုံးသွားတယ်လို့ဆိုပါတယ်။တေဆုံးသူတွေထဲမှာထိတ်တန့်တိုက်မှုတွေလည်းပါဝင်ပါတယ်။မနေ့ကလည်းအဲ့ဒီနေရာမှာပဲအလားတူ drone ယာဉ်နဲ့တိုက်ခိုက်မှုလုပ်ခဲ့တုန်းကတော့ပါကစ္စတန်သဘုံ9ဦးတေဆုံးသွားခဲ့ပါတယ်။ဒီတိုက်ခိုက်မှုနှစ်ခုစလုံးကိုအာဖဂန်နေဆက်ကူနာမှာလှုပ်ဆောင်ခဲ့တာဖြစ်ပြီးအဲ့ဒီဒေသဟာပါကစ္စတန်ခိုင်ဘာတောင်ကြားဘေးမှာရှိပါတယ်။ဒီတောင်ကြားဒေသဟာပါကစ္စတန်စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့သတင်းပတ်တွင်တေဆုံးရတဲ့စစ်သွေးကြော150လောက်ရှိတယ်လို့ပါကစ္စတန်စစ်ဘက်ကပြောပါတယ်။ပါကစ္စတန်တာလီဘန်တွေဟာနိုင်ငံကိုတင်းကျပ်တဲ့အစ္စလာမ်ဥပဒေနဲ့အုပ်ချုပ်ဖို့ကြိုးစားပြီးဒေါ်လာပုံကန်နေတာမို့တေဆုံးရမှုအများအပြားရှိနေပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လှိုင်းဒိုမီတာ24 kHz 1239 လှိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်စင်ကာပူနိုင်ငံကိုထူထောင်ခဲ့သူကွယ်လွန်သူဝန်ကြီးချုပ်ဟောင်းလီကွမ်းယူရဲ့ရုပ်ကလပ်ကိုထည့်သွင်းထားတဲ့မှန်ကောင်းကိုအမြောက်တင်ရင်နဲ့သမရနေင်းကနေလွှတ်တော်ကိုတည်ယူသွားစင်မှာဝမ်းနဲ့ပူဆွေးနေသူထောင်းနဲ့ချီပြီးစင်ကာပူလမ်းမတွေပေါ်ကနေဂါရဝပြုကြပါတယ်မစ္စတာလီရဲ့ရုပ်အလောင်းကိုဗိုလ်တပူးနေကစားပြီးအများပြည်သူကြည့်ရှုနိုင်မှုအတွက်ပြသထားမှာပါတနင်္ဂနွေနေ့နိုင်ငံတော်အခမ်းအနားနဲ့ဇာပနာမကျင်းပခင်အချိန်ထိအများပြည်သူကြည့်ရှုဂါရဝပြုနိုင်အောင်လွှတ်တော်မှာပြသထားမှာဖြစ်ပြီးကမ္ဘာတဝန်းကဂုံတီရှိပုံကိုယ်တွေလည်းလာရောက်ကြမယ်လို့ခန့်မှန်းကြပါတယ်ဝန်ကြီးချုပ်ဟောင်းလီကွမ်းယူကွယ်လွန်သွားတာအတွက်အခုသတင်းပတ်ကိုစင်ကာပူနိုင်ငံမှာဝန်내ခြေကွဲပွဲကာလဖြစ်သတ်မှတ်ထားပါတယ်1959ခုနှစ်ကနေ1990အထိစင်ကာပူနိုင်ငံကိုအုပ်ချုပ်ခဲ့သူမစ္စတာလီဟာအဆုတ်ရောင်ရောဂါကိုပြင်းထန်စွာခံစားခဲ့ရပြီးတနင်္လာနေ့ကကွယ်လွန်သွားတာပါကွယ်လွန်ချိန်မှာသူကအသက်62နှစ်ရှိပါပြီစင်ကာပူကိုဗြိတိရှ်ကိုလိုနီလက်အောက်ကနေလွတ်မြောက်အောင်လုပ်ပြီးပထမဆုံးစင်ကာပူဝန်ကြီးချုပ်ဖြစ်တဲ့တာဝန်ယူခဲ့သူမစ္စတာလီဟာသူအနားယူပြီးခဲ့တဲ့နောက်ပိုင်းနှစ်ပေါင်း30အထိနိုင်ငံတိုးတက်အောင်အရေးပါတဲ့ကဏ္ဍကနေပါဝင်လှုပ်ရှားခဲ့သူဖြစ်ပါတယ်မစ္စတာလီယာစင်ကာပူနိုင်ငံကိုခင်မီတိုးတက်ပြီးတာယာဝါပြောတဲ့နိုင်ငံတနေနိုင်ငံဖြစ်တဲ့ရက်တွေနဲ့အုံမြချခဲ့သူဖြစ်ဂုံပြူတာကိုခံရပေမဲ့သူဟာအာနာရှင်တယောက်လိုအုပ်ချုပ်ခဲ့တယ်လို့ဝေဖန်တာကိုလည်းခံခဲ့ရသူဖြစ်ပါတယ
်အရှေ့လေပိုင်းနိုင်ငံတွေစီထွက်ခွာသွားမဲ့ဂျီဟတ်ဝါဒီတွေလို့တန်တရာရှိသူ230ကိုဩစတြေးလျနိုင်ငံကမထွက်ခွာမီလေစိတ်တွေမှာအကြမ်းဖက်မှုတိုက်ဖျက်ရေးတပ်ဖွဲ့တွေကတားမြစ်နိုင်ခဲ့ကြောင်းအာနာဘင်နီကဒီကနေ့ပြောပါတယ်အဲ့ဒီတည်းမှာဆယ်ကျော်သက်လူငယ်3ဦးလည်းပါဝင်ပါတယ်မိဘတွေမသိပဲတူရကီနိုင်ငံကိုသွားမဲ့ဆစ်ဒနီဇာတိဖွားအသက်16နဲ့18နှစ်အရွယ်ညီအကိုနှစ်ဦးကိုမတ်လ10ရက်နေ့ကဆစ်ဒနီနိုင်ငံတကာလေဆိပ်မှာတားဆီးခဲ့ပြီးမိဘများထံပြန်လည်အနှံခဲ့ပေမဲ့တရားစွဲဆိုခံရပွဲရှိပါတယ်ဒီတစ်ပတ်တည်းမှာပဲအရှိအလေပိုင်းစစ်ပွဲတွေစီသွားမဲ့အသက်18နှစ်အရွယ်နောက်ထပ်လူငယ်2ဦးကိုဆစ်ဒနီလေဆိပ်မှာပဲဖမ်းမိခဲ့ပြီးမိဘထံပြန်အပ်ခဲ့ပေမဲ့စစ်ဆေးမှုတွေခံယူနေရဆဲပဲလို့နေဆက်ကာကွယ်ရေးဝန်ကြီးကပြောပါတယ်
Amnesty International ကမ္ဘာလူခွင့်ရေးအဖွဲ့ကြီးရဲ့ဆုချီးမြှင့်ခံရတဲ့တရုတ်အမှုပညာရှင် IWW နဲ့ပတ်သက်တဲ့သူတို့ရဲ့ရည်တည်ချက်ကိုအချိန်ချင်းပြောဆိုခဲ့ပြီးလို့တရုတ်နိုင်ငံခြားရေးဌာနကမနေ့ကပြောဆိုပါတယ်။တရုတ်အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့ IWW ကိုတရုတ်အစိုးရက2011ခုနှစ်မှာ81ရက်ကြာထိန်းသိမ်းထားခဲ့ပြီးနောက်ပိုင်းပြည်ပနိုင်ငံပြင်ပထွက်ခွာခွင့်ကိုလည်းပိတ်ပင်ထားခဲ့တာပါ။ IWW နဲ့ American ခြေလက်ဆိုတော့ John Bastos တို့ကို Amnesty International အဖွဲ့က2015ခုနှစ်အတွက်လူခွင့်ရေးဆုချိမြင့်ပါတယ်။2017ခုနှစ်မှာ IWW ကိုတရုတ်အစိုးရကအကြောင်းရှိပဲဖမ်းဆီးထားခဲ့ပြီးအချိန်အတော်များများတိုက်ပိတ်ထားခဲ့တဲ့အတွက်နိုင်ငံတကာအသိုင်းအဝိုင်းရဲ့ဝေဖန်ပြောဆိုမှုတွေရှိခဲ့တာပါ။နောက်ပိုင်းမှာတော့သူ့ကိုအခွန်ရှောင်မှုနဲ့တရုတ်အစိုးရက American Dollar 2.4 တန်ဒဏ်တက်လိုက်ပါတယ်။အစိုးရကိုဝေဖန်တဲ့အကဘာကျော်အမှုပညာရှင် IWW ကိုတရုတ်အစိုးရကအကွက်ဆန်ဖမ်းဆီးတာလို့လည်းပြောဆိုမှုတွေရှိနေပါတယ
်။ဗိုလ်တပုနေ့ညပိုင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးတန်နဲ့ကိုညံဝေးအောင်တို့ကြေညာပေးခဲ့တာဖြစ်ပါတယ်ရှင် BOA American တန်ရဲ့ဗိုလ်တပုနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအခုထုတ်လွှင့်နေခြင်းနဲ့တပြိုင်နက်တည်း VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းတပြိုင်နက်တည်းနားဆင်နိုင်ပါတယ်ရှင်အခုတော့ထိတ်တန့်ရောက်သတင်းလွှာတွေဇက်တိုက်တင်ဆက်ပေးမယ့်အထဲအရင်ဆုံးနားဆင်ရမှာကတော့စီရေးတင်းမာနေတဲ့တိုင်းရင်းဒေသကတိုက်ပွဲအခြေအနေပါကချင်ပြည်နယ်ကြိုက်ထိတ်ကျေးရွာတဝိုက်မှာကချင်လွတ်လပ်ရေးတပ် KIA ရဲ့ရှေ့တန်းစခန်းတွေကိုမြမဆိုးရစစ်တပ်ကလေကြောင်းကရောကြီးတက်နေပါထိုးစစ်ဆင်နေပါတယ်ဒီထိုးစစ်ဟာတစ်မှောင်ခိုးတွေကိုတိုက်တာဖြစ်တယ်လို့အစိုးရကပြောဆိုထားပေမဲ့ KIA ဘက်ကတော့တပ်စခန်းတွေကိုထိုးစစ်ဆင်နေတာဖြစ်တယ်လို့ပြောပါတယ်ကချင်ဒေသဘက်မှာစစ်ရေးပြင်းထန်နေချိန်မှာလောက်ကိုင်ဒေသဘက်မှာတော့အစိုးရကထိုးစစ်တွေညော့သွားပါတယ်အပြည့်အစုံကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
ကချင်လူမျိုးရေးတပ် KIA ရဲ့ရှေ့တန်းစခန်းတွေကိုမြမတပ်မတော်ကဒီကနေ့မှလည်း9ရက်မြောက်နေ့အဖြစ်ဆက်ပြီးထိုးစစ်ဆင်ပါတယ်။အစိုးရဘက်ကတိုက်လေရင်တွေဆက်ပြီးတုံးတယ်လို့လည်းကချင်လူမျိုးရေးအဖွဲ့ KIA ရဲ့ငြိမ်းချမ်းရေးညှိနှိုင်းမှုဆိုင်ရာနှီးပညာအကြံပေးအဖွဲ့ရဲ့ပြောခွင့်ရဦးထောင်ခါကဖြေဝေကိုပြောပါတယ
်။ကျွန်တော်တို့တပ်မဟာတုံးတဲ့အောက်ခံတိုင်းရင်း29တိုင်းရင်း1ပြည်ရတာဖြစ်ပါတယ်။အော်တမရှိရှိလောက်ခံတရင်းနေသူတို့ထိုးလို့ရတဲ့ဟာတွေအဲ့၄၅ရင်းလောက်ရှိတယ်။ဒီရမင်းညားကတော့တက်တိုက်နေရင်လည်းသူတို့နှောက်သွားဘုံသွားကြေးကြတယ်။ရှီလန်စခန်းတွေကျွန်တော်တို့ဖြေပေးရပါတယ်။ဒါပေမဲ့ကျွန်တော်တို့ဘုံစားလေးစစ်တဘောတရားရမဆုတ်တန်းခံစစ်လို့လို့မရဘူးလေ။ဆိုတော့ကျွန်တော်တို့ကလူအသက်ကိုပဲအဓိကထားတယ်။နေရာကိုအဓိကမထားဘူး။ကြောက်ကြပုံစံမျိုးတိုက်တယ်။ဆိုတော့အထူးခိုက်တွေကကျွန်တော်တို့ဘက်ကတော့ရှိဝင်မဲ့နေတာပေါ့ဗျာ
မြန်မာအစိုးရဘက်ကတော့တရုတ်ဘက်ကိုထွက်မဲ့တင်မောင်ခိုကားတွေကိုမြန်မာတပ်မတော်ကလေကြောင်းပစ်ကူနဲ့လိုက်လံဖမ်းဆီးတာမှာ KIA နဲ့ထိတ်တိုက်တွေ့စစ်ဖြစ်တာဖြစ်တယ်လို့အစိုးရပိုင်းသတင်းစာတွေကဖော်ပြပါတယ် KIA ကချင်းလွတ်မြောက်ရေးအဖွဲ့ရဲ့ငြိမ်းချမ်းရေးညှိနှိုင်းမှုဆိုင်ရာနှီးပညာအကြံပေးအဖွဲ့ရဲ့ပြောခွင့်ရဦးတောင်ခါကတော့အစိုးရဟာတင်မောင်ခိုအကြောင်းပြပြီး KIA စခန်းတွေကိုထိုးစစ်ဆင်တာဖြစ်တယ်လို့တုံ့ပြန်ပါတယ
်တင်မောင်ခိုကားဆိုတဲ့ကောင်းစဉ်ကအစိုးရစက်တဲ့ကောင်းစဉ်ဖြစ်တယ်ကချင်ပြည်နယ်မှာတစ်မောင်ခိုလို့ရမဲ့အစ်စ်တော့တစ်လည်းမရှိတော့ဘူးအခုလာတဲ့တစ်များဒီမိုးမိတ်တွင်ကလာတဲ့တစ်တွေဖြစ်တယ်တိုင်းတိုင်းကလာတဲ့တစ်တွေဖြစ်တယ်အစိုးရရဲ့ချင်းချုပ်လာတဲ့တစ်တွေဖြစ်တယ်အစိုးရအာဏာပိုင်အဖွဲ့အစည်းများနဲ့လုံးဝကျဉ်လွတ်တယ်ဆိုတဲ့အနေမျိုးမရှိတော့ဘူးအဝကားတွေရေးတွေမဲလုံးတွေစစ်တပ်တွေအားလုံးနဲ့အပေးယူလုပ်ပြီးတော့အချင်းပါဝင်လုပ်ဖြစ်ရတာဒီနောက်ဖြစ်ရပြတဲ့အဲဇင်သားနေကားနေကိုအချင်းဝင်ဖို့ဆိုတဲ့ဟာနဲ့အာနာပိုင်းအဖက်ကြီးအစစ်စစ်အပြီးပြီးအားလုံးကိုအပေးယူလို့သက်ဆံနေညှိပြီးတော့မှဝင်လုပ်မှရတဲ့ကိစ္စလည်းဖြစ်တယ်ဆိုတော့အချင်းပါလုပ်ဖြစ်သေးတဲ့ဟာဒီအဖက်ကြီးတွေသဘောတူတော့ပါလို့မှတော့အချင်းပါလုပ်တယ်ဒီပြန်ထွက်လာတယ်။မေဇာရောက်ခံင်းကြမှာဘာဖြစ်တယ်ညာဖြစ်တယ်လေးနဲ့ဒီလိုကအဲမေရှားပြီးတော့တိုက်လေရင်လည်းတုံးပြီးတော့ပြန်တိုက်ရတယ
်။အဲ့တော့အခုဒီအစိုးရပြောနေတဲ့ဒီမှာတစ်မောက်ခိုကားကိုဆရာတို့ကကာကွယ်ပေးတာမဟုတ်ဘူးပေါ့နော်ဆရာအဲ့လိုလားရှင
်။ကာကွယ်ပေးစရာတော့မရှိဘူးလေ
။ဟုတ်ကဲ့ရှင
်။အစိုးရအာဏာပိုင်အဖွဲ့အစည်းကြီးနဲ့အဖွဲ့အစည်းအကြီးကြီးနဲ့အဆင့်ဆင့်နဲ့သူတို့အပေးယူလုပ်ပြီးတော့လုပ်နေတဲ့တစ်လုံးလမ်းကိစ္စကိုကျွန်တော်တို့ကပါအကာအကွယ်ပေးရမှာ
။ဟုတ်ကဲ့ရှင်။
ကာကွယ်ပေးစရာတော့ဟာမရှိရ။ဒီခုရှိတာတရားဟိုချင်းချုံနေနေတဲ့ကိုရောက်လာတယ်ဆိုတဲ့ဟာကသူတို့ကတရုတ်နယ်ဆက်လက်ကိုကြွားရမယ်ကိစ္စဖြစ်တယ်။ ဒီနေ့ဆိုပဲကိုတော့ဖို့အတွက်ကကေယိုတည်တူနေနေဒီကိုဖြတ်ရတယ်။ဆိုတော့ကျွန်တော်တို့ကအဲ့မှာအခုပေါ့ယူ။ဒါမရှိဘူး။သူတို့ကာကွယ်ပေးချင်တာတောင်းရှိဘူး။သူတို့ကအစိုးရအာဏာပိုင်အဖွဲ့အစည်းအစစ်အစစ်အပြီးကြီးတွေနဲ့သူတို့ကအပေးကြီးလုပ်ပြီးတော့စစ်တပ်တွေနဲ့အပေးကြီးလုပ်ပြီးတော့လုပ်နေတဲ့ကိစ္စဖြစ်တယ်။ဒီပေါ်မှာကျွန်တော်ကေယိုနဲ့ဘာမှတောင်းခံစရာတောင်းရှိပါကိုသိစရာတောင်းရှိ
။ KIA ထိုးစစ်အတွင်မန်စီဂိုက်ထိတ်မန်ဝင်းကြီးတျှောက်က KIA စခန်းတချို့ကိုတင်ပိုက်ထားပြီးဖြစ်တယ်လို့မြန်မာအစိုးရပိုင်းသတင်းစာကဖော်ပြပါတယ်။မြန်မာအစိုးရက KIA ထိချုပ်ဒေသတွေကိုသတင်းတပတ်နီးပါးထိုးစစ်ဆင်နေချိန်မှာရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရလောက်ကင်ဒေသဝင်းကျင်ထိုးစစ်တွေကိုတော့ခိတရန်နာထားပါတယ်။ကိုကန့်လက်နက်ကိုင်အဖွဲ့ပြောခွင့်ရဥထွန်းမြလင်းကဒေတာရင်းစစ်ရင်အားအလုံးအရင်ဖြစ်တင်းနေတာကြောင့်အနေငယ်တော့စိုးရင်ရတယ်လို့ပြောပါတယ်
။တိုက်ပွဲမရှိဘူး။လက်လို့ရှိချာတော့ဖြစ်နေတာပဲ။တင့်ကားကြီးလည်းပို့ထားတယ်ပြော။ကျွန်တော်တော့လက်ရှိကျွန်တော်နေနေတဲ့ဒေတာတော့ပဲ။တို့ကတော့ပြင်ဆင်မှုကတော့နေရာတိုင်းမှာပါပဲ။ဒီဖက်တုံးချမ်းဖက်ကိုနည်းနည်းလေးပို့ဖြည့်ထားမလားမပြောတော့ဘူး။အခုဖက်တော့တိတ်ထူးခြားချက်မရှိပါဘူးကွ။ငကူတိုင်းပါပဲ။အင်းအားနဲ့ဆိုတော့စိုးတော့နည်းနည်းလေးစိုးရင်တော့ပေါ့ဒါပေမဲ့စက်နိုင်တော့ကျွန်တော်ခုခံသွားပါမယ
်ဒီအပိုင်းနေအတွင်းစရုပ်ချုပ်ရေးကျင့်သုံးနေတဲ့လောက်ကင်မျိုးအခြေအနေနဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာရင်းစည်ရေးသတင်းတွေနဲ့ပတ်သက်ပြီးတော့အစိုးရဘက်ကထုတ်ပြန်ချက်တစုံတရာမရှိသေးပါဘူးရှင
်မသိင်ကြီးထိုက်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ပလောင်ဒေတာဘက်ကစည်ရေးအခြေအနေကိုလည်းတင်ပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်ကောင်းဝိုင်းရွာမှာအစိုးရတပ်နဲ့ပလောင်လက်နက်ကိုင်တပ်ဖွဲ့တို့ကြားဒီအပိုင်းအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်ကောင်းဝိုင်းရွာနယ်အနီးနားကရွာသားတွေထောင်နဲ့ချီပြီးတော့ထွက်ပြေးတိမ်းရှောင်နေရပါတယ်လောလောဆယ်ဆစ်ဆောင်ဒုက္ခသည်တွေကိုလူမှုရေးအသင်းအဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကကူညီထောက်ပံ့ပေးထားပါတယ်သတင်းအပြည့်အစုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားတနိုင်ငံလုံးအပြစ်ခတ်ရစဲနိုင်ဖို့ဆွေးနွေးနေကြတဲ့ကာလမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာအစိုးရတပ်နဲ့တအံအမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA ခေါ်ပလောင်လက်နက်ကိုင်တပ်ဖွဲ့တို့အကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေကြတာဖြစ်ပါတယ်။ဒီအပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ရွာသားတွေတင်းရှောင်နေရတဲ့အခြေအနေကိုနန်းခမ်းမြို့ကစစ်ဆောင်ဒုက္ခသည်တွေကိုကူညီပေးနေသူတဦးကအခုလိုပြောပါတယ်
ကောင်းဝိုင်းရွာမှာသူရောက်တက်ရှိတာပေါ့22ရက်နေ့နေ့လယ်7နာရီလောက်မှာ TNRA ကတက်ကူလာပြစ်တာပေါ့အဲလိုလာပြစ်တော့ဟိုလက်မကြီးကရွာထဲ3လေးလုံးကျတာပေါ့ဗျာရွာထဲ3လေးလုံးကျတော့ရွာအဲ့နေ့ခါထွက်ပြေးပြီမနေ့က24ရက်နေ့ညနေ9နာရီကျော်လောက်မှာဆက်ပြောင်းလာပြစ်တာပေါ့ပြစ်တော့ကျော်လေးနိုင်ဝဲကျော်ကျော်လောက်ဆက်ပွဲဖြစ်တယ်ဟုတ်လည်းမကြီးရရွာထဲတော်လေးများများတတော့ရွာလူလည်းတောက်ပြီးတော့အားလုံးဒီလူထဲကိုထွက်ပြေးလာတယ်။ဟုတ်လည်းမကြီးရဘလူကြီးမှလည်းမသိဘူး
။ထောင်ထဲခြေတဲ့ရွာသားတွေဟာနန်းခမ်းမြို့ရက်ွက်နှစ်မှာလာရောက်ခိုးလုံနေကြောင်းလဲသူကဆက်ပြောပါတယ
်။နန်းခမ်းမြို့စောင်းတပ်ရက်ွက်မှာပြေးလာတယ်။ဒီကောင်းဝိုင်းနဲ့လီးစက်တဲ့မကောင်းရွာနဲ့မန်တန်ရွာလည်းထွက်ပြေးလာတယ်။အခုဆိုမန်တန်အော်လောထွက်ပြေးလာပြီတချို့လည်းမရောက်သေးဘူးအခုရောက်လာတာ1256ဦးအဲ့ဒီလူတွေကျွန်တော်တို့ဒီကောင်းတောင်းလာမှရှိတဲ့အိမ်တွေကိုတချို့အိမ်လည်း10ရောက်တချို့အိမ်လည်း9ရောက်တချို့အိမ်လည်း15ရောက်လောက်ထွက်တယ်ကျွန်တော်ချင်းလာမှလည်းနေရာလောက်တော့ရှိဦးမှာ
တချို့စစ်ဆောင်ဒုက္ခသည်တွေဟာနန်းခမ်းမြို့ကရက်ွက်တင်းနဲ့ရက်ွက်သုံးမှာခိုးလုံနေတယ်လို့တချို့ကတော့နန်းခမ်းမြို့အရှိတ်ကဟိုနားရွာမှာခိုးလုံနေကြပါတယ်။လောလောဆယ်နန်းခမ်းမြို့ကစစ်ဆောင်ဒုက္ခသည်တွေကိုလူမှုရေးအသင်းအဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကကူညီပေးထားတယ်လို့လည်းနန်းခမ်းမြို့ကစစ်ဆောင်ဒုက္ခသည်တွေကိုကူညီပေးနေသူကပြောပါတယ
်။အခုတော့ကျွန်တော်နန်းခမ်းကကလောင်စာပြင်ကျင်းမှုရယ်၊မူစံကကလောင်စာပြင်ကျင်းမှုရယ်ဒီတော့ဒီနန်းခမ်းမြို့ကပြည်ထောင်စုပါတီရဲ့ဟိုကြာနာတော့ကျွန်တော်တို့ဒီမူဆယ်ကပလောင်ပါတီရဲ့နန်းခမ်းကပလောင်မျိုးသားပါတီရဲ့ဒီလားကူရရှိပါသေးတယ်ဒီခါတည်းကကြာတော့ကျွန်တော်တို့ဒီနေရစွာတော့အထူးခံရရှိချတာပေါ့
နန်းခမ်းမြို့နယ်အုတ်ချွေမူယုံကိုဆက်သွဲ့မေးမြန်းရမှာတော့စစ်ချောင်ဒုက္ခသည်စီးရင်ကိုကောက်ယူနေစေတာဖြစ်တယ်လို့တာဝန်ကျဝန်ထမ်းတဦးကဖြေပါတယ်ခုနားရွာကဒေတာကန်တယောက်ကတော့သူတို့စီကိုလူ30ကျော်လောက်ရောက်ရှိလာနေကြောင်းပြောပါတယ်
။ခုနားရွာမှာကျတော့30-40တော့ရောက်လာတယ
်။ခုနားရွာကိုရောက်ရှိလာသူတွေကိုဘုန်းကြီးเจ้าမှာနေရာချထားပြီးဒေတာကန်တွေကကူညီပေးနေပါတယ်။ ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမိုးမိတ်ကုတ်ခိုင်မူဆယ်နမ်ဆန်နဲ့နန်းခမ်းမြို့နယ်တွေမှာအစိုးရတပ်နဲ့ပလောင်တပ်ဖွဲ့တွေအကြားဒီလ20ရက်နေ့ကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေခဲ့တာဖြစ်ပါတယ်ဒီကနေ့ပလောင်တပ်ဖွဲ့ကထုတ်ပြန်တဲ့သတင်းမှာတော့ကောင်းဝိုင်းရွာအနီးတိုက်ပွဲမှာအစိုးရစစ်တပ်ဘက်က၄ယောက်ကြာဆုံးပြီး60မမကြီးနှလုံးသိမ်းဆီးရမိကြောင်းသတင်းထုတ်ပြန်ထားပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတရားအတည်ပြုချက်တော့မရသေးပါဘူး
။ကိုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့လေဗရန်မှာအထိမ့်သိမ်းခံလိုက်ရတဲ့သပိတ်မောက်ကျောင်းသားတွေဒီကနေ့ရုံးထုတ်စစ်ဆေးတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းလေဗရန်မြို့မှာပညာရေးဥပဒေပြုပြင်ပြောင်းလဲဖို့တောင်းဆိုရင်းနဲ့အဖမ်းခံထားရတဲ့ကျောင်းသားကျောင်းသူတွေဒီကနေ့ပဲရုံးထုတ်ပြီးတော့ပုံမှန်၅ခုနဲ့တရားစွဲဆိုလိုက်ပါတယ်။နောက်ကျောင်းသားကောင်းဆောင်ကိုကျော်ကိုကိုအပါအဝင်ဆန္ဒပြကျောင်းသား၄ဦးကိုလည်းဝရမ်းမြေဖြစ်တဲ့တရားရုံးကနေဖမ်းဆီးမိတ်ထုတ်လိုက်ပါတယ်။လေဗရန်မြို့မှာဖမ်းဆီးခံခဲ့ရတဲ့သူတွေရဲ့တရားခွင်နောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားတာနားဆင်ကြည့်ပါရှင်။
တရားဝရီအချင်းထောင်မှာထိမ့်သိမ်းခံထားရတဲ့ကျောင်းသားတွေကိုလက်ဗရန်တရားရုံးမှာရုံးထုတ်လာချိန်မှာတော့ကျောင်းသားတွေကအချုပ်ကားတွေပေါ်ကနေကြွေးကြော်တဲ့နေနဲ့အော်ဟစ်ဆန္ဒပြခဲ့ကြပါတယ်။ကျောင်းသားတွေကိုလက်ဗရန်တရားရုံးမှာရုံးထုတ်ပြီးဒီမိုကရေစီပညာရေးလှုပ်ရှားမှုဥဆောင်ကော်မတီဝင်တွေဖြစ်တဲ့ကိုအောင်မှိုင်းဆန်း ကိုမင်းသွေးသင့်မဖြစ်ဖြစ်အောင်တို့ပါဝင်တဲ့69ဦးကိုတော့ပုံမှန်၅ခုနဲ့တရားစွဲဆိုထားကြောင်းကျောင်းသားတွေအတွက်အမှုလိုက်ပါဆောင်ရွက်ပေးမယ်ရှေ့နေဦးရောဘတ်ဆောင်ကဆိုပါတယ်
။အောင်မိုင်းဆန်းကိုတို့69ယောက်ကိုပြည်မှုဆိုင်ရာဥပဒေပုံမှန်143 145 149 332 505ခါခွေးတို့အရာပြည်မှုကြီးအမှတ်593မြင်းဆောင်2015နဲ့ရေးမှုဥပုံမြန်တွေတေလို့လုပ်ပြီးတရားစွဲပါတယ်။အဲ့ဒီမူမှာတော့ဘယ်သူမှအာမခံမရပဲနဲ့တာယာပြီထောင်းကိုပြန်ရပါတယ်။နောက်တမူကကိုဇော်ကြီးခေါ်ကိုဇော်မင်းပါ၁၁ယောက်ကတော့ပုံမှန်143 145နဲ့149တို့အရာပြည်မှုကြီးအမှတ်994မြင်းဆောင်2015တကယ်လို့ရေးမှုဥပုံမြင့်တို့ကနေပြီးတော့ဆွဲဆိုတာပါ။အဲ့ဒါမှတော့တရားရုံးက10သိန်းတန်ခံဝန်သူ2ဦးနဲ့အာမခံခွင့်ပြုလိုက်ပါတယ်။ကျော်ကိုကိုရေနောက်ပြီးတော့နန္ဒစေအောင်ရေရေးကြီးကျော်ကိုကျော်ဆိုးမိုးရေမြတ်သူကမြတ်သူအောင်တို့ကတော့တေကံပြေးပြင်းနဲ့သူတို့ဆက်လက်ဆောင်ရွက်ပါတယ
်ဒီကနေ့မှာပဲနောက်ထပ်6ရက်ယမန်ထပ်ယူပြီးနောက်လ9ရက်နေ့ကိုချိန်ဆလိုက်တာပါမဖြူဖြူအောင်ရဲ့ဖခင်ဖြစ်သူကတော့ကျောင်းသားတွေရဲ့သဘောတူညီချက်တွေကိုအစိုးရဘက်ကချိုးဖောက်ခဲ့ပြီးဖမ်းဆီးထောင်ချဖို့စူးစမ်းတာဟာမဖြစ်သင့်ဘူးဆိုပြီးပြောဆိုလိုက်ပါတယ်
ဒီရတဲ့တတိကိုချိုးဖောက်ပြီးတော့ကျန်တဲ့အဲ့ဒါတကယ်ဖန်တီးတယ်တကယ်တကယ်အပြည့်ရှိတာကဒီသမီးတို့လိုကြောင်းကြမ်းလာနေတဲ့ဝိုင်းရံတွေလို့မဟုတ်ဘူးဟုတ်လားတကယ်တကယ်ပြည့်ရှိတာကအစိုးရနဲ့ဒီဒီလေးဝန်ကြီးဌာနရဲ့တပ်ဖွဲ့ကဖြစ်တယ်ဘုရားကဆောင်းတန်းစီဆောင်းချဖို့လဲစူးစမ်းနေတဲ့ကိစ္စအံတန်းကိုလူစုအကြည့်တန်းတော့ပါလေ
ကျောင်းသူကျောင်းသားတွေနဲ့ဝိရံအင်အားစုတွေဘက်ကနေလိုက်ပါဆောင်ရွက်ပေးမဲ့ရှင်းနေ15ဦးခန့်ရှိပြီးရှင်းနေပါဝါလွှဲစာများရယူကာခုခံခြေပဖို့အတွက်လှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့ကျောင်းသားတွေကိုဆွဲဆိုထားတဲ့ပုံမှန်အရဆိုရင်ပြည်ထောင်6နှစ်လောက်ထိချမှတ်နိုင်တယ်ဆိုပြီးရှင်းနေဖြစ်သူဦးရောဘတ်ဆောင်းကပြောပါတယ
်အပြည့်ချမယ်ဆိုရင်ကျွန်တော်တင်နေတော့ဒီပုံမှန်5ခုလောက်ဆို6နှစ်လောက်သွားမှာအဲကျွန်တော်တို့9ရက်နေ့ရုံးရင်းကြရင်တော့အမှုကိုစတင်နိုင်မယ်လို့ထင်ပါတယ်အဲ့ဒီမှာကိုယ်ချင်းပါဆိုမြင်းရလို့ရပါတယ်ရှင်းနေ10ယောက်ကျော်15ယောက်လောက်ကတော့ရှင်းနေကိုယ်စီလွှဲစာတင်ပြီးတော့ဆောင်ရွက်ခဲ့ကြပါတယ်ခင်ဗျတို့ကိုယ်ရှင်းနေလွှဲလွတ်တော်ရှင်းနေကိုယ်စီနဲ့လွှဲစာတို့ယူရာတို့ကျေကွန်မှာတွေ့တာတော့သူတို့မိသားစုနဲ့ပေးတွေ့တာတော့အားလုံးအစဉ်ပြေဆုံးမှုပါတယ
်ပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ရမှာတော့လက်ဗရန်ဖြစ်စင်မှာဥပဒေနဲ့အညီခေါ်ယူစစ်ဆေးပြီးမိဘရက်ထံပြန်လည်အနှံ့ခဲ့ကြောင်းဒီထဲမှာကျောင်းတက်ဆဲကျောင်းသား28ဦးနဲ့သတင်းသမား2ဦးအမျိုးသမီးအမျိုးသား20ဦးတို့ကိုပြန်လည်လွှတ်ပေးထားပြီးဖြစ်ကြောင်းမတ်လ24ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ရှင်
မဲအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တစ်ချိန်တည်းမှာပဲ2015ခုနှစ်အတွင်းမှာအခုလိုမျိုးလုံသမားလယ်သမားចောင်းသားတက်ကြွလှုပ်ရှားသူတွေပေါ်အစုလိုက်အပြုံလိုက်အကြမ်းဖက်ဖမ်းဆီးထိန်းသိမ်းမှုတွေနဲ့အတူတင်းရှောင်နေရဆဲတက်ကြွလှုပ်ရှားသူတွေကိုလည်းအာဏာပိုင်နေဘက်ကဖမ်းဝရမ်းထုတ်နေတာတွေရှိပါတယ်။ဒီလိုမျိုးပုံမှန်မျိုးစုံတက်ပြီးတော့တရားစွဲဆိုခံနေရတဲ့နိုင်ငံရေးအကျဉ်းသားဥယေဟာအစာပေါင်းများစွာမြင့်တက်လာနေတယ်လို့နိုင်ငံရေးအကျဉ်းသားများကကူညီစောင့်ရှောက်ရေးအသင်းကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံထဲကနိုင်ငံရေးအကျဉ်းသားတွေရဲ့လက်ရှိအခြေအနေကိုတင်ပြပေးပါမယ်ရှင် လက်ရှိထိန်းသိမ်းခံထားရတဲ့သူတွေရာနဲ့ချီရှိနေပြီးတော့အကျဉ်းချခံရတဲ့နိုင်ငံရေးအကျဉ်းသားများလာနေတဲ့အနေအထားအပေါ်မှာ AAPPB ရဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့တွဲပတ်အတွင်းမှုကိုဘိုကြီးကအခုလိုပြောပြပါတယ်
2014နဲ့2015မှာနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအတွက်ကပိုပြီးတော့များလာပါတယ်ဆိုတော့အထူးသဖြင့်တော့နိုင်ငံရေးတက်ချွတ်လှုပ်ရှားသူတွေနောက်တစ်ခုငြိမ်းချမ်းသောဆန္ဒပြတဲ့သူတွေကိုပိုပြီးတော့ဖမ်းဆီးတာတွေနှိပ်စက်တာတွေကပိုပြီးတော့များလာတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်မနစ်ကနေရတွေမှာဒီ100ကျော်လောက်ဖမ်းခံရတယ်ဆိုတော့အစုလိုက်သုံးလိုက်ဖမ်းခံတာမျိုးတွေလည်းရှိလာပါတယ်ရင်းနဲ့ဆိုလို့ရှိရင်စာပေါ်များစွာတက်လာတယ်လို့ပြောလို့ရပါတယ်အခုဒီအမှုရင်ဆိုင်နေတဲ့သူက300ကျော်လောက်ရှိတော့ပါတယ်ဒါကလည်းတော့မပါသေးဘူးလယ်သမားတွေအယူတက်ကိုတော့ကျွန်တော်တို့သေချာချာကောက်ယူနေတော့ပဲရှိပါတယ်အကြောင်းသားတွေတခြားတက်ချွတ်လှုပ်ရှားသူတွေကြီးပဲအယောက်300ကျော်လောက်ရှိနေပါပြီထောင်ချပြီးသားဆိုလို့ရှိရင်150လောက်ပို့ပြီးတော့တိုးလာပါတယ်ဒီ2013အကုန်မှာတော့ကျွန်တော်တို့ဒီနိုင်ငံရေးအကျဉ်းသားလို့သတ်မှတ်ထားတာ28ယောက်အယောက်30ပဲရှိပါတယ်အခုဆိုရင်190လောက်ရှိပါတယ်ဒါထောင်ချပြီးသားထိန်းသိမ်းခံရတဲ့အနေအထားကတော့အခုပို့ပြီးတော့တိုးလာပါတယ်အယောက်300ကျော်တဲ့အချိန်ကိုရောက်လာပါတယ်
သမရဦးသိန်းစိန်ကယုံကြည်ချက်ကြောင့်အကျဉ်းချခံရသူမရှိစေရလို့နိုင်ငံတကာခီးစဉ်အတွင်ပြောဆိုပြီးတဲ့နောက်ပိုင်းအခုလိုမျိုးတက်ကြွလှုပ်ရှားသူတွေကိုယာနဲ့ချီဖမ်းဆီးမှုတွေဖြစ်လာတာဟာနိုင်ငံတွင်းပြည်ပြင်ပြောင်းလဲရေးနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းစဉ်နောက်ပြန်ဆုတ်သွားတာပဲလို့လည်းသူကဝေဖန်ပါတယ
်။စစ်ပဏာတွေကိုဖြည့်ရှင်တဲ့ကောင်မအစိုးရကအကြမ်းဖက်တဲ့ပုံစံနဲ့ပဲဖြည့်ရှင်နေတယ်လို့ဖြစ်တယ်။ဒါကအစိုးရကိုယ်တိုင်ကနှိမ့်ဆက်ညှိနှိုင်းမှုကိုကျူးလွန်နေတယ်လို့ဖြစ်တယ်။တကယ်တော့အစိုးရကိုယ်တိုင်ကနေတိုက်ဆက်ခြင်းညှိမမှုကိုကျူးလွန်တာမျိုးမဖြစ်စေချင်ဘူးဆိုလို့ရှိရင်တကယ်ဥပဒေမဲ့လုပ်တဲ့ရဲတွေနောက်အာဏာပိုင်တွေကိုအရေးကိုယူရပါမယ်။အဲ့လိုအရေးမယူတဲ့ရွေးတော့အစိုးရကနှိမ့်ဆက်ညှိမနှံတာကိုအကြမ်းဖက်တာကိုဥပဒေရအစိုးရရဲ့ policy အနေနဲ့လုပ်နေတယ်လို့ကျွန်တော်တို့ကသတ်မှတ်ရပါပါ။
နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေနဲ့အစိုးရနဲ့ပူးပေါင်းဖွဲ့စည်းထားတဲ့နိုင်ငံရေးအကျဉ်းသားများစည်းစည်ရေးကော်မတီကနေပြီးတော့နိုင်ငံရေးအကျဉ်းသားများရေးရာကော်မတီအဖြစ်ပြောင်းလဲဖွဲ့စည်းတဲ့အခါမှာတော့နိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေတချို့ကိုပါဝင်ခွင့်မပြုတော့ဘဲကန့်သတ်မှုတွေနဲ့အတူပြည်ထောင်ရေးကဥဆောင်ပြီးတော့ဆောင်ရွက်နေပါတယ်အခုလက်ရှိဥဆောင်ပြီးတော့ဖမ်းဆီးနေတာကပြည်ထောင်ရေးကဖြစ်တဲ့အတွက်ဒီကော်မတီရဲ့လှုပ်ဆောင်ချက်အပေါ်မှာမေးခွန်းထုတ်စရာဖြစ်တယ်လို့လည်းကိုဘိုကြီးကပြောပါတယ်
အခုအစိုးရကနေပြီးတော့နိုင်ငံရေးအကျဉ်းသားများရေးရကော်မတီဆိုပြီးတော့ပြောင်းလဲပြီးဖွဲ့စည်းတာရှိပါတယ်။အဲ့ဒီမှာပြည်ထရေးတူဝန်ကြီးကဦးဆောင်တယ်။အဲ့ဒီအဖွဲ့မှာတော့ AAPP ကိုချဲ့လက်ထားပါတယ်။ AAPP မပါတော့ပါဘူး။ဒီနှိမ့်ဆက်ညှိနှိုင်းမှုတွေအကြမ်းဖက်ဖြိုခွဲမှုတွေမှာတာဝန်ရှိဆုံးဖြစ်တဲ့ပြည်ထရေးပေါ့နော်။အဲ့ဒီပြည်ထရေးကတာဝန်ရှိတဲ့သူတယောက်ကနေပြီးတော့နိုင်ငံရေးအကျဉ်းသားများရေးရကော်မတီမှာဥက္ကဋ္ဌပြန်ဖြစ်နေတဲ့အခါကျတော့ကျွန်တော်တို့အနေနဲ့စဉ်းစားဖို့ရတယ်အများကြီးရှိပါတယ်။ဒီကော်မတီကတကယ်လွတ်လပ်တဲ့ဟိုအဖွဲ့အစည်းမျိုးဖြစ်လာမှာမဟုတ်ပါဘူး။အစိုးရရဲ့ဩဇာအာဏာကင်းလုပ်ပြီးတော့ဒုလလက်ဆောင်ရနိုင်တဲ့အဖွဲ့အစည်းမျိုးဖြစ်မလာနိုင်ဘူးလို့ကျွန်တော်တို့ခန့်မှန်းလို့ရပါတယ
်။ဒါကြောင့်အခုလက်ရှိအကျဉ်းတောင်တွေကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးအပါအဝင်ဖမ်းဆီးထိန်းသိမ်းခံရတဲ့ကျောင်းသားတွေအလုသမားလေသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုချွင်းချက်မရှိအ мян ဆုံးပြန်လွှတ်ပေးဖို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPPB နဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ FPPS တို့ကဦးဆောင်ပြီးတော့မတ်လ24ရက်နေ့ကနေစတင်ပြီးတော့တတိုင်းမြေလုံးတိုင်းဒေသနဲ့လှုပ်ရှားနေကြသလိုနိုင်ငံတကာရောက်ဒီမိုကရေစီအင်အားစုတွေကလည်းထိန်းသိမ်းခံရတဲ့အကျဉ်းသားတွေလွတ်မြောက်ရေးဆန္ဒပြတောင်းဆိုနေကြပါတယ်ရှင်
VOA American အတန်းကနေပြီးတော့ဒီမြန်မာပိုင်းအစီအစဉ်တွေကိုည10နာရီအထိဇက်တိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်နာရီဝက်အစီအစဉ်မှာဆိုရင်တော့အပတ်စဉ်ထုတ်လွှင့်ပေးနေကြမြန်မာမီဒီယာမြင်ကွင်းမြန်မာအရေးသုံးသပ်ချက်နဲ့အတူမြန်မာတခွင်အစီအစဉ်တို့ကိုလိုင်းဒိုမီတာ25 32 51တို့ကနေနားဆင်ရဖို့ရှိပါတယ်ရှင်။ဒီအစီအစဉ်တွေကိုလည်းနောက်ပိုင်းမှာဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။